Welcome to the Voice of America in Burmese.
တော်တာရှင်များတရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တရဲ့2023ခုနှစ်ဒီဇင်ဘာ18ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလက်မီတာ190မြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ငင်းညာရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
ဟမတ်စ်တို့ဖန်စီတာတဲ့တရားခံတွေလွတ်မြောက်ရေးစစ်ဆက်ဆွေးနွေးကြဖို့အစ္စရေးမှာဆန္ဒပြနေကြပါတယ်ဂျပန်မလေးရှားရေကြောင်းလုံခြုံရေးစာချုပ်ချုပ်ဆိုလိုက်ကြပါတယ်တရားမဝင်မြန်မာနိုင်ငံသားတချို့ထိုင်းမှာရေမတော်တဆဖြစ်ပြီးတဲ့နောက်အဖမ်းဆီးခံလိုက်ရပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြင်စစ်ပွဲကြားကပြေးရမဲ့ဖြစ်နေတဲ့ပြည်သူတွေအကြောင်းတို့အတန်ဝိုင်းတော်သားတွေတင်ဆက်ထားချက်အများယုံကြည်မှုနည်းလာတဲ့စစ်တပ်အကြောင်းကိုဆွေးနွေးထားတဲ့ဥတမောင်တန်းရဲ့ဒီမိုကရေစီလွတ်ခွေရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်တခါအရှနိုင်ငံရေးအကြောင်းနဲ့လေယာစီးပွားသတင်းတွေပြင်ဥဒုရာသီနဲ့အနာဂတ်ကဘာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကျော်ကပြောပြပေးပါဦးခင်ဗျာ
ဟမတ်အဖွဲ့ကဒဇာကန်ပြစ်ဖမ်းဆီးခံထားရသူတွေရဲ့မိသားစုတွေကစနေနေ့တုန်းကအစ္စရေးမြို့တော်တယ်လီဗီမှာဆန္ဒပြခဲ့ကြပြီးဒဇာကန်တွေလွတ်မြောက်ဖို့အတွက်အစ္စရေးအစိုးရအနေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့တောင်းဆိုကြပါတယ်။အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဒန်နီယယ်ဟာဂရီကတော့တောက်ကြနေ့တုန်းကဒဇာကန်တွေမှတ်မသိတဲ့အတွက်ဂါဇာဒေသမှာပါရင်ပြစ်ခတ်ခဲ့ကြောင်းနဲ့ဒဇာကန်တွေတည်ဆုံးခဲ့တဲ့အတွက်အစ္စရေးစစ်တပ်အနေနဲ့အလွန်စိတ်မကောင်းဖြစ်မိကြောင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲအစ္စရေးမော့ဆက်စ်ထောက်လှမ်းရေးအကြီးအကဲဟာကာတာဝန်ကြီးချုပ်နဲ့တောက်ကြနေနှောင်းပိုင်းမှာဥရောပမှာတွေ့ဆုံခဲ့ပြီးအပြစ်အခတ်ရစဲရေးပါလက်စတိုင်းအကျဉ်းသားနဲ့ဒဇာကန်တွေလဲလှယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။စနေနေ့တုန်းကတော့ဂါဇာဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေခဲ့ပြီးဂါဇာမြောက်ပိုင်းမှာအပြင်းအထန်ဗုံးကျဲတိုက်ခိုက်တာတွေအပြင်လက်နက်ငယ်သံတွေလည်းကြားရတယ်လို့ဒေသခံအရသားတွေကပြောပါတယ်။ KNU နဲ့ရာဖာဒေတာတွေကိုလည်းညာလုံးပေါက်လေချောင်းကနေဘုံကျဲတိုက်ခတ်ခဲ့တယ်လို့တင်ကားတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့ပါလက်စတိုင်းတွေသေဆုံးခဲ့တယ်လို့ပါလက်စတိုင်းသတင်းဌာနကစနေနေ့တုန်းကပြောဆိုပါတယ်။ယေမန်နိုင်ငံဟူတူတပုံတွေထိမ့်ချုပ်ထားတဲ့နေရာကနေပစ်ခတ်ခဲ့တဲ့ဒါဇင်နဲ့ချီတဲ့ drone တွေကိုပင်လယ်နီထဲမှာအမေရိကန်ဖြတ်သိမ်းဘောကနေပစ်ချနိုင်ခဲ့တယ်လို့အမေရိကန်စစ်ဘက်တာဝန်ရှိသူတွေကစနေနေ့တုန်းကထုတ်ပြန်ပါတယ်။drone 14စင်းကိုပစ်ချနိုင်ခဲ့ပြီးပင်လယ်နီထဲကသင်္ဘောတွေကိုထိခိုက်ပျက်စီးတာမရှိဘူးလို့ဆိုပါတယ်။အီရန်ကြောရောက်နောက်ခံပေးထားတဲ့ယေမန်နိုင်ငံကဟူတူတပုံတွေဟာအစ္စရေးဟာမတ်ပဋိပက္ခစတင်ချိန်ကတည်းကစလို့အစ္စရေးကို drone နဲ့ missile အနေနဲ့ပစ်ခတ်တိုက်ခိုက်နေခဲ့ပါတယ်။တစ်ချိန်တည်းမှာပဲပင်လယ်နီတွင်ကုန်တင်သင်္ဘောတွေကိုရည်ရွယ်ပစ်ခတ်တဲ့ drone စင်းကိုစနေနေ့ကဗြိတိသျှစစ်သင်္ဘောတစ်စင်းကလည်းပစ်ချနိုင်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးဟာမတ်စစ်ဖြစ်နေစဉ်အတွင်းကမ္ဘာအထက်ကုံသွဲရေးလမ်းကြောင်းဖြစ်တဲ့ပင်လယ်နီအတွင်းဖြတ်သန်းသွားတဲ့ကုန်တင်သင်္ဘောတွေကိုယေမန်နိုင်ငံဟူတူတပုံတွေကတိုးမြင့်တိုက်ခိုက်လာနေတာပါအထက်ကတော့အစ္စရေးနဲ့ပတ်သက်တဲ့သင်္ဘောတွေကိုတိုက်ခိုက်တဲ့ဆိုပေမဲ့လည်းနော်ဝေး၊လိုင်ဘေးရီးယား၊ဂျာမန်စတဲ့နိုင်ငံကသင်္ဘောတွေကိုလည်းတိုက်ခိုက်ခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံအခြေစိုက်ကမ္ဘာအကြီးဆုံးရေကြောင်းကုန်စည်ပို့ဆောင်ရေးကုမ္ပဏီကြီးဖြစ်တဲ့ MSC ကုမ္ပဏီကတော့သူတို့ရဲ့သင်္ဘောတွေကိုတိုက်ခတ်ခံရပြီးနောက်စုရဲ့ဒူးမြောင်းကိုဖြတ်ပြီးသင်္ဘောတွေမသွားတော့ဘူးလို့စနေနေ့တုန်းကကြေညာပါတယ်ထို့အတူဂျာမနီအခြေစိုက် Maersk ကုမ္ပဏီကလည်းတောက်ကြနေတုန်းကကြေညာခဲ့ပါတယ်ရုရှားကယူကရိန်းမြို့တော် Kiev အပါအဝင်မြို့ကြီးတွေကိုပစ်ခတ်တိုက်ခတ်ခဲ့တဲ့ drone 30ဒဇင်းတဲ့ကအစင်း30လောက်ကိုပစ်ချနိုင်ခဲ့တယ်လို့စနေနေ့တုန်းကယူကရိန်းလေတပ်ပြောရေးဆိုခွင့်ရှိသူကပြောပါတယ်မြို့တော် Kiev အပြင်တောင်ပိုင်းခါဇန်ဒေသနဲ့အနောက်ဘက်ကမဲလစ်ကီဒေတာတွေကိုပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခါဆန်ကို2022ခုနှစ်နိုဝင်ဘာလမှာယူကရိန်းကပြန်လည်သိမ်းပိုက်ခဲ့ပေမဲ့ရုရှားက drone နဲ့ missile တွေနဲ့အဆင်မပြတ်တိုက်ခိုက်နေခဲ့ပါတယ်ရုရှားတပ်တွေဟာနီပရိုမြစ်တစ်ဖက်ကမ်းမှာတပ်ဆွဲထားပါတယ်ဒီချိန်ထဲမှာပဲယူကရိန်းဘက်ကနေရုရှားသိမ်းပိုက်ထားတဲ့ခါဆန်ဒေတာတွေကို missile drone နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်နှစ်ဦးသေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့သိမ်းပိုက်ခံနေမြေတွေကရုရှားတာဝန်ရှိသူတွေကစနေနေ့တုန်းကထုတ်ပေါ်ပြောဆိုပါရဲ ခါဆန်မြို့ကနေမိုင်40လောက်ဝေးတဲ့နီပရိုမြစ်တစ်ဖက်ကန်းကရွာတရွာကိုထိမှန်ခဲ့တယ်လို့ရုရှားစစ်တပ်တွေကပြောပါတယ်။ယူကရိန်းဘက်ကနေ24နာရီအတွင်း40ကြိမ်တိုက်ခိုက်ခဲ့တယ်လို့လည်းရုရှားဘဲလ်ဂရက်ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။တောက်ကြနေတော့ကတော့ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသအပါအဝင်နေဇက်ဒေသနှစ်ခုကိုယူကရိန်းကဒါဇင်နဲ့ချီတဲ့ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့လည်းရုရှားဘက်ကပြောပါတယ်။
အန်ဒမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မှတစ်ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှမ်းပြည်မြောက်ပိုင်းမှာထိုးစစ်ဆင်တိုက်ခိုက်နေတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေဟာတရုတ်မြန်မာကုန်သွယ်ရေးအဓိကနေရာဖြစ်တဲ့မူဆယ်105မိုင်အပြင်နမ်ဆန်မြို့ကိုပါတိုက်ပိုက်နိုင်ခဲ့တယ်လို့စနေနေ့ကအတည်ပြုပြောဆိုပါတယ်တရုတ်အစိုးရကစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်တွေအကြအဖြစ်ကရက်စဲရေးအတွက်ဝင်ရောက်ညှိနှိုင်းပေးခဲ့တယ်လို့ပြောဆိုပြီးနောက်တနေ့တောက်ကြနေမှာပဲနမ်ဆန်မြို့ကိုတိုက်ပိုက်နိုင်ခဲ့တယ်လို့ TNL တအန်းလွတ်မြောက်ရေးတပ်မတော်ကဘုံမှုချုပ်တာဖုံးကျော်က AFP သတင်းဌာနကိုအတည်ပြုပြောဆိုခဲ့ပါတယ်။ TNL ရဲ့ Facebook စာမျက်နှာမှာလည်း TNL တာဝန်ရှိသူတွေနမ်ဆန်မြို့ကိုတွားရောက်ပြီးဖမ်းမိတဲ့စစ်တုံးပန်းတွေကိုကြိရှိစစ်ဆေးတဲ့ပုံတွေကိုလည်းဖော်ပြထားပါတယ်။ဒါပေမဲ့အာဏာသိမ်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နမ်ဆန်အနီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတုန်းပဲလို့တောက်ကြနေတဲ့ကမြမရုံမြင့်တန်ကြား MRTV ကိုပြောဆိုခဲ့ပါတယ်။ဒါအပြင်မူဆယ်105မိုင်ကိုလည်းတိမ့်ပိုက်နိုင်ခဲ့တယ်လို့ဘုံမှုချုပ်တာဖုံးကျော်ကပြောဆိုခဲ့ပါတယ် AATNLA နဲ့ MNDAA ညီနောင်မဟာမိတ်၃ဘက်ဟာအော်တိုဘာလ29ရက်နေ့2029စစ်စင်ရေးစတင်ပြီးခဲ့တဲ့ကစစ်ကောင်စီတပ်စခန်း422ခုကိုသိမ်းပိုက်နိုင်ခဲ့ပါတယ်ထိုင်းနိုင်ငံတောင်ပိုင်းနခွန်စီတမရခိုင်ထုံရံမြုံထဲမှာတရားဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားဟာစနေနေ့ကရင်မတော်တဆဖြစ်ခဲ့တဲ့အတွက်လိုက်ပါလာတဲ့မြန်မာနိုင်ငံသား16ဦးအဖမ်းခံခဲ့ရပါတယ်အလုတ်သမားရေးဆောင်ရွက်ပေးနေတဲ့ကိုရဲမင်းကအခုလိုပြောပြပါတယ
်အမှတ်ပြချင်ရတာဒီစီးကြီးကားပေါ်ကိုကျွန်တော်တို့ပြင်စားနိုင်ဘူးကိုတရားကိုမိပြီးတော့အာဒီရဲတွေရောက်လာတော့ငါတို့ဖမ်းလာရဲဆိုရင်စောက်စိတ်နဲ့တော်ရဲဘူးအရာလမ်းလည်းတော့တရားကခတ်ပြီးသားအဲအမြန်နေပြီးတော့လိုက်ဖမ်းတော့မင်းမကျွမ်းကျင်တော့ပြန်မိတာပေါ့
ရှေ့ကသွားနေတဲ့ကားမတော်တဆဖြစ်တောင်ကြောင့်တရားမဝင်မြန်မာနိုင်ငံသားတွေလိုက်ပါလာတဲ့ကားရုတ်တရက်ရက်လိုက်ရမှာနောက်ကကုန်တင်ကားတစီးကဝင်တိုက်တာဖြစ်တယ်လို့ဖြစ်နိုင်တယ်လို့ကိုရဲမင်းကပြောပါတယ်ထိုင်းနိုင်ငံတဲ့ကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုလူကုန်ကူးသူတွေကစူရတ်ဌာနကနေစုံခလာမြို့ကိုပို့ဆောင်နေစဉ်မှာအခုလိုဖြစ်ခဲ့တာလို့ဆိုပါတယ်လိုက်ပါလာသူအမျိုးသား17ဦးအမျိုးသမီး5ဦးကိုဖမ်းဆီးခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်မြန်မာနိုင်ငံမှာစားဝတ်နေရေးအခက်ကြောင့်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်နေတာဖြစ်ပြီးအခုလိုမတော်တဆမှုတွေမကြာခဏဖြစ်လေရှိပါတယ်ဂျပန်နဲ့မလေးရှားနှစ်နိုင်ငံအကြာပင်လယ်ရေကြောင်းလုံခြုံရေးဆိုင်ရာအကူအညီပေးရေးသဘောတူညီချက်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ပြီးဂျပန်ကနေကနဦးအကူအညီဖြင့်ယန်တန်400အမေရိကန်ဒေါ်လာ1.8တန်းနဲ့ညီမျှတဲ့အထောက်ကူပြုပစ္စည်းတွေပေးရဖို့လဲပါဝင်ပါတယ်အာရှနိုင်ငံတွေအကြာဒေတာအတွင်းအင်အားကြီးတရုတ်ကိုတံပြန်ဖို့ကြိုးပမ်းနေချိန်မှာမလေးရှားကဂျပန်နဲ့အခုလိုသဘောတူခဲ့တာပါဂျပန်နဲ့အာဆီယံဆက်ဆံရေး250ပြည့်အထိတ်အမှတ်ဒိုကျိုထိပ်သီးအစည်းအဝေးရဲ့ပြင်ပမှာနှစ်နိုင်ငံကြားရေးဝန်ကြီးတွေလက်မှတ်ရေးထိုးခဲ့ကြတာပါဒီသဘောတူညီချက်အရကယ်ဆယ်ရေးလှေတွေနဲ့ထောက်ပံ့ရေးပစ္စည်းတွေကိုဂျပန်ကကူညီမှာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကအခုလိုဂျပန်နဲ့မလေးရှားနှစ်နိုင်ငံအကြားဆက်ဆံရေးကိုမဟာဗျူဟာမြောက်အဖြစ်တိုးမြင့်လာနိုင်တာကိုကြိုဆိုကြောင်းဂျပန်နိုင်ငံကြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဂျပန်ဟာဒီနေ့အစောပိုင်းကလည်းဖိလစ်ပိုင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့လည်းသဘောတူညီချက်တွေရယူထားပါတယ်။ဒါဟာဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ကာကွယ်ရေးကိုအားကောင်းလာစေဖို့အတွက်ဂျပန်ကဧပြီလတည်းတုန်းကထုတ်ပြန်ခဲ့တဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။ဂျပန်အာဆီယံထိပ်သီးအစည်းအဝေးမှာလည်းအာဆီယံနိုင်ငံတွေရဲ့ယက်တည်မှုကိုနိုင်ငံတကာမျက်နှာစာမှာမြှင့်တင်ဖို့နဲ့တရုတ်အပါအဝင်တခြားနိုင်ငံတွေနဲ့အာဆီယံဆက်ဆံရေးကိုစီမံခန့်ခွဲရမှာကူညီဖို့ဂျပန်နိုင်ငံကြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။
တနင်္ဂနွေနေ့ထိတ်တန့်ရောက်သတင်းတွေကိုကိုစောမိုးကျော်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းတဲမှာကြည့်ရှုနားဆင်နိုင်ပါတယ်ဒါပြင်အဲဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်အဲဒီမှာမိမိရဲ့သဘောထားအမြင်တွေကိုလည်း VOA Burmese Facebook နဲ့ YouTube ဆာမျက်နှာတွေထုတ်လွှင့်မှုချက်တွေမှာမှတ်ချက်ပြုနိုင်ပါတယ်အခုကဆက်လို့တော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားပါမယ်ပထမဆုံးတော့စပွဲကြားကပြေးရမဲ့ဖြစ်နေသူတွေအကြောင်းကိုစတင်တင်ဆက်ပါမယ်။စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာဒေသခံပြည်သူတွေကြုံတွေ့နေရတဲ့အန္တရာယ်နဲ့အခက်အခဲတွေကို Frontier မြန်မာရဲ့ဒို့အသံအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
။အခုကမြို့ထဲပဲမြို့ထဲထပ်ဖြစ်နေတော့ဘယ်မှတည်ရောပါလဲ။
နောက်ထပ်ဆက်ပြီးတော့ပိုက်ရမယ်ဆိုလို့ရှိရင်တော့ရှင်တွေကအဓိကဒီအခြေခံလူတန်းတော်တဲ့သမိုင်းကတဲ့ပြဿနာတွေဖြစ်သွားနိုင်တယ်ပေါ့လေ
ပြီးခဲ့တဲ့အလတွေတုန်းကမြန်မာစစ်တပ်နဲ့တော်လန်ရေးအုပ်စုတွေကြားပြိပခါတွေဟာမျိုးကြီးပြာကြီးတွေစီကိုရွှေ့ရှားလာခဲ့ပါတယ်လမ်းပိတ်ဆိုတာတွေစစ်စေးရိတ်တွေတိုက်ပွဲတွေမြေမြုံပိုင်းနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေဟာသူတို့ရဲ့နေအိမ်တွေထဲမှာပိတ်မိနေခဲ့ကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကရေးသားတင်ဆက်ထားပါတယ်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ပေးဖို့လမ်းတော့မရှိဘူးမှဒီဘောဖက်လမ်းလည်းပိတ်ထားတယ်ဒီနောင်ချိုဖက်တွားမယ်ဆိုရင်လည်းကုတ်တွင်းလမ်းမှာလည်းပိတ်ထားတယ်ဒီနောင်ပိန်ဖက်တွားမယ်ဆိုရင်လည်းနောင်ပိန်ဖက်မှာစစ်ဖြစ်နေတယ်အဲ့လိုမျိုးလေးကြောက်မရကြားဖက်မှာနေနေပြီးမယ်ဆိုရင်တော့တောင်ပေါ်ပဲတက်ရမှာဒါပေမဲ့တောင်ပေါ်ဖက်မှာလည်းအဖက်မှာပလောင်စစ်သားတွေနေတယ်ဆိုတော့ဒီဖက်ကြောက်မဲမှာရှိတဲ့တက်စခန်းတော့ဒီတော့တောင်ပေါ်ဖက်ပိုင်းကိုပုံပြည့်တာပေါ့နော်အဲ့လိုမျိုးလမ်းပြည့်တာပေါ့နော်တချို့ရွာတော့မိသေးတယ်အဖက်ပြန်မယ်ဆိုရင်တော့မလဲလွတ်လွတ်လောက်မယ်မထင်ရောလေ
ကျောင်းမဲကအိမ်မှာမိသားစုနဲ့အတူအသက်20ကျော်မငငယ်တယောက်လက်တလုံးပိတ်မိနေခဲ့ပါတယ်ဒီတောင်ပေါ်မြို့လေးဟာရှမ်းပြည်နယ်မြောက်ပိုင်းကလက်ဖက်ဆိုင်ပြိုရောင်းချတဲ့မြို့လေးတစ်ခုဖြစ်ပြီးအဓိကလမ်းမကြီး3ခုရှိပါတယ်ဒါပေမဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲကနေတစ်ထောင်ညာနှစ်ခွန်စစ်စင်ရေးကြီးညာဘေးရဲ့နောက်မှာတော့မြို့ကန်တွေဟာမြို့ကနေထွက်ပေါက်ပေးခဲ့ပါတယ်။မြို့မှာနေသူတွေကနေပိုင်းလောက်ပဲအရေးပေါ်လိုတဲ့ဆေးဝါးနဲ့စားစရာထွက်ဝေကြပါတယ်။ပြီးရင်တော့ညနေနေမှုငွေအိမ်ကိုခတ်တတုပ်ပြင်ကြပါတယ်။ညဆိုရင်ကြောင်မဲအခြေဆိုင်ခမရ900တင်းနဲ့900နှစ်ကနေမျိုးပြင်ဘက်ကလက်နက်ကင်ဖွဲ့စည်းရွေးရှိလောက်မဲ့နေရာကိုလက်နက်ကြီးတွေနဲ့ပြစ်ခတ်နေပါတယ်။လက်နက်ကြီးရန်ကိုကြောက်လို့ကြောင်မဲနေသူတွေဟာအိမ်ကိုအမှောင်ချနေကြရတာပါ။
အခုကတလန်းလုံးတမျိုးလုံးကညနေနေမှောင်နေဆိုရင်တမီးတွေအလုံးပိတ်ပြီလေ။အဲ့အဲ့နဲ့ကိုယ်အိမ်ပဲမီးလင်းနေအမဟုတ်တည်းအဲ့လိုမျိုးတကယ်လို့ညပိုင်းအလုံးလုံးလဲဆိုရင်လည်းมีไอ้ตีเลขึ้นมาอะไรแบบลุลุลุยามีโอ้ดีไอ้เนี่ยมีอ่ะขึ้นพูดอะไรไม่ดีอะไรเพียงเตรียมมีเรามาขึ้นอ่ะ
คักๆแกๆเผ็ดตันနေရတဲ့နေရွက်တွေပါပဲမင်းငယ်တရားညာကောင်းကောင်းအိမ်မရတာတလှကြော်လာပါပြီလက်နက်ကြီးတန်ကြားတိုင်းအင်္ဂါတူတူမလေးကလည်းခဏခဏထထငုံပါတယ်သူ့အဖိုးနဲ့အဖွားကလည်းအိမ်စီးနေမှာပဲအိမ်လို့ရပါတော့တယ်အော်တိုဘာ26ရက်နေ့ထိမြန်မာမှာပြည်တွင်းနေရဲစွန့်ခွာရသူတသန်းခွဲကျော်ရှိရဲလို့ UN OCHA ကပြောပါရယ်ဒါကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA ရခိုင်တက်တော် AA နဲ့တရားအမျိုးသားလွတ်မြောက်ရေးတက်မတော် TNLA တို့ရဲ့ညီနောင်မဟာမိတ်အဖွဲ့ဆက်စင်ရေးမစခင်တရက်အလိုတုံးကပါရှမ်းပြည်မြောက်ပိုင်းကသူတို့ရဲ့ထိုးစစ်ဟာစကိုင်းမကွေးနဲ့မန္တလေးတိုင်းဒါမကချင်းပြည်နယ်ဘက်မှာပါပူပေါင်းပြီးခုခံတိုက်ခိုက်ကြဖို့လှုံ့ဆော်နိုင်ခဲ့ပါတယ်ရခိုင်တပ်တော် AA ကလည်းမြန်မာစစ်တပ်နဲ့တိုက်ပွဲတွေကို November 23ရက်နေ့မှာပြန်ဆလိုက်ပါတယ်။ဒါကြောင့်အသည့်ဖြစ်တည်လာတဲ့ဒီထိုးစစ်တွေနဲ့အတူစစ်ရှောင်ပြည်သူတွေလည်းပုံများလာခဲ့ပါတယ်။ ဒါပေမဲ့ဘေးဘက်လယ်မှာတိုက်ပွဲဖြစ်နေလို့လမ်းရင်းပိတ်ကုန်လို့ဒါမှမဟုတ်လက်တလောစစ်မြေပြင်ဖြစ်နေလို့ IDB ကန့်တွေလုံခြုံမဲရွာတွေဘက်ကမသွားနိုင်ပဲကိုယ့်အိမ်ထဲမှာသာပိတ်မိနေရဲ့မငငငယ်လိုလူတွေလည်းရှိပါတယ်တိုက်ပွဲတွေများလာပြီးမျိုးရည်စီဥတီရွေးရှားလာတာကြောင့်ဒီလိုအကြက်တဲကိုလူရဲပိုကြုံလာရနိုင်ပါတယ်ကျောက်မဲနဲ့မိုင်900လောက်ဝေးတဲ့ရခိုင်ပြည်နယ်ကျောက်ပြူမှာတော့မြို့ပေါ်ကလူတွေဟာကုန်းလန်းရေလန်းပိတ်ဆို့ခံနေရတာကြောင့်ပိတ်မိနေကြပါတယ်။အေးအေးဘက်ကထိုးစစ်ပြန်စခဲ့ပြီးတဲ့နောက်နိုဝင်ဘာ14ရက်မှာစစ်ကြဘက်ကပိတ်လိုက်တာပါ။တိုက်ပွဲဖြစ်လာဖို့အရေးရောမရှိသေးတဲ့ကျောက်ပြူခရိုင်ကိုဘာကြောင့်ဒီလိုပိတ်ဆို့တယ်ဆိုတာကိုလည်းစစ်ကြဘက်ကအကြောင်းပြချက်တစုံတရာပေးခြင်းမရှိပါဘူး။ကျောက်ဖြူမှာဒီလိုပိတ်ဆို့တာပထမဆုံးဖြစ်ပြီးလူတွေခက်ခဲကြက်တဲကုန်ကြပြီလို့ဒေသခံကိုကျော်ကျင်ကပြောပါတယ
်။နောက်ထပ်ဆက်ပြီးတော့ပိုက်ထားမယ်ဆိုလို့ရှိရင်တော့ရှင်တွေကအဓိကဒီအခြေခံလူတန်းစားတဲ့သမိုင်းကတဲ့ပြဿနာတွေဖြစ်သွားနိုင်တယ်ပေါ့လေ။နည်းနည်းအဆင်ပြေတဲ့လူတွေကတော့ကျောက်ဖြူမျိုးကိုဒနေနေတဲ့စောင့်ခွာဖို့ကြိုးစားရမှာပေါ့။စောင့်ခွာဖို့ကြိုးစားရဆိုတာကလည်းလေရင်လမ်းကြောင်းဖွင့်ထားတာကိုလေရင်လမ်းကြောင်းဖွင့်ထားတော့ရအောင်ဖက်ဆိုလို့ရှိရင်သွားလို့ရတယ်။လူစောင့်ခွာမသွားနိုင်တဲ့လူတွေကတော့သမင်းကမှာပေါ့ဗျာ
။ကျောက်ဖြူမျိုးဟာရမ်းမြဲကျွန်းရဲ့မြောက်ဖျားဘက်မှာရှိပြီးအဓိကစိတ်ကန်တဲ့ငါးဖက်လုပ်ငန်းမျိုးဖြစ်ပါတယ်။အဝင်ထွက်လို့စရာကုန်းလန်းတစ်ခုရဲ့ရှိပြီးအဲ့ဒီလန်းကိုစစ်တပ်ကပိတ်ထားပါတယ်။ဘသူမှဝင်ထွက်သွားရခွင့်မရဘူးလို့ဒေသခံတွေကပြောပါတယ်။ရွာတွေဘက်ကနေကျောက်ဖြူတက်ပြီးဈေးလာရောင်းလို့လည်းမရတော့ကုန်စင်းပြက်လက်တာလည်းကြုံနေရတာပါ။အပြင်ဆိုင်တွေမှာဆံတွေမရှိတော့ဘဲအထူးတွေအုပ်ချုပ်ရေးဦးစီးဌာနကနေအကန့်အသတ်နဲ့ရောင်းပေးတဲ့ဆံပဲရှိပါတယ်။လုပ်ငန်းတွေလည်းပိတ်ကုန်ပြီးတချို့လုပ်ငန်းရှင်တွေကတော့လေချောင်းနဲ့မြို့ကနေထွက်သွားကြပါပြီ။ငါးဖက်လေလေထွက်လို့မရတော့ရေလုတ်တာတွေစောင်းဝင်နေခက်ခဲနေကြပါတယ်။လောင်စာစီနဲ့အခြေခံစားသောက်ကုန်စည်နှုန်းတွေလည်းမြင့်တက်လာပြီးကျပ်သွန်းနေတဲ့ပိတ်တာကို3000ကျပ်ထိပေးဝယ်ရပါတယ်။အားလုံးရုန်းကန်နေကြရတယ်လို့ကိုကျော်ချင်းကပြောပါတယ
်။မြို့ပေါ်ရှေ့ကလူတန်းစားဆိုအကောင်လုံးကအမအလုံးမလုံးရရလေဟုတ်ဆိုရင်တလန်းနီပေါ်ရှိလာပြီလေဆိုတော့ငကိုကိုကြီးကမှသူတို့ကအဲ့ဒီအဓိကမြေကြောင်ကိုမြေပြီးတော့စားတဲ့လူတွေကြီးရဲ့နောက်ပြီးတော့ဒီဘေးတွေးဆိုင်ကလေးမျိုးဟာမျိုးပေါ့သုံးပြီးလိုမျိုးဟာမျိုးအဲ့လိုမျိုးလောက်တဲ့လောက်စားတဲ့လူတွေများတယ်ဆိုတော့ဒီ season နဲ့လက်ရှိကာလမှာနေကလူတွေကလည်းမျိုးပေါ်ကိုမရောက်တဲ့အခါကျတော့ဒီအနေသမားတွေကလည်းဘာမှဆက်ပြီးတော့လောက်လို့မရတော့ဘူး
ရှမ်းမြောက်မှာဆိုရင်လေဒီကာလဟာတောင်ရရဲ့တိမ်ချိန်မှာဒါပေမဲ့တိုက်ပွဲတွေကြောင့်တောင်သူတွေဟာသူတို့တောင်ရဒီစီသွားဖို့ခက်ခဲသလိုသွားဖို့လည်းမဖြစ်နိုင်ပါဘူးဒါကြောင့်ကြောင်ဝဲမှာစီးပွားရေးမကောင်းကြတော့ပါဘူးရှမ်းပြည်မြောက်ပိုင်းဟာဆယ်စုနှစ်နဲ့ချီပြီးပြိပခဗဟုချက်ဖြစ်ခဲ့ပြီးမယ်အာနာမသိငင်တုန်းကတော့ဒေသခံရှမ်းနဲ့တအန်းတက်တွေတအန်းနဲ့မြန်မာစစ်တပ်တို့အကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ခဲ့တာပါဦးဆိုင်ကူကကျောင်းဝဲမျိုးကနန့်ခုံရှမ်းမြားပရိဒအတင်းရဲ့အခွဋ်အားဖြစ်ပါတယ်။သူ့အဖွဲ့ကဟိုးအရင်ကလေးကစစ်ဆောင်ကူကတွေလုပ်ခဲ့တာပါ။ဒါပေမဲ့ဆရာနာတိမ်ပြီးရဲ့နောက်မှာပိုခက်ခဲလာတယ်လို့သူကပြောပါတယ
်။ဆရာနာတိမ်ပြီးတော့နောက်ပိုင်းမှာဆိုတော့အကန့်တက်တွေများလာတော့ဗောနော်လက်နက်ကင်အဖွဲ့စီလဲတူကိုတမင်းဆိုတော့ဟိုအဖွဲ့တုံးလေးဖွဲ့လာအကြောင်းကြားရတာဗောနော်အဲ့ရှင်ကြီးကကြံ့ကြရတာဗော။
မခိုင်ကကြောင်မဲမှာလူမှုကူညီလုပ်ငန်းတွေလုပ်နေသေးတဲ့အသင်းလေးသင်းတွေကတည်င်းမှာအလုပ်လုပ်နေသူပါအရေးပေါ်ကျန်းမာရေးအတွက်နဲ့မြို့ပြနေရာကဆစ်ဆောင်တွေကိုလည်းကူပါတယ်သူတို့မှာစိန်ခုံမှုနဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့မခိုင်ကပြောပါတယ
်အခက်အခဲကတော့အတိအကျအဲ့ဒီလမ်းအခြေအနေပါပဲကျမတို့ဒီလူမှုကူညီအသင်းဆိုပေမဲ့တွားလာရတော့လုံခြုံမှုတော့မရှိဘူးအခက်အခဲတော့ရှိတယ်တချို့နေရာဆိုရင်ကိုမတွားနိုင်တဲ့အတိုင်းအတာတွေရှိတယ်ကိုယ်တိုင်လည်းမတွားနိုင်တယ်လို့ဟိုတခြားအတင်းတွေလည်းမတွားတွားလို့မရနိုင်တဲ့အခြေအနေတွေလည်းရှိရဲ့နောက်ပြီးတော့တခါတလေလည်းကွာဆစ်ဆောင်တွေကူညီထောက်ပံ့နေဆိုပေမဲ့အဲတေယူဖို့ဆောင်ရည်တဲ့နေရာမှာဆိုရင်အခက်အခဲရှိတယ်ကာအတင်းကားလည်းမလုံလောက်တာလေမဟုတ်ရင်တော့မှအတူများတွေကမလိုက်ရတာတွေရှိလို့လေ
မခိုင်ကအတင်းမှာအရေးပေါ်ကိစ္စတွေအတွက်ကြိုးတင်ပြင်ဆင်တာတွေလုပ်ရတာပါဒါပေမဲ့ဂျိုးတန်နဲ့စကားပြောနေတဲ့အချိန်ထိကြောင်မဲရလူတွေကိုလိုအပ်လာရင်ဘယ်ကိုရွှေ့ပေးရမလဲဆိုတာသူမသိသေးပါဘူးအနီးနားရွာတွေကဆစ်ဆောင်တွေလာနေနေတဲ့ကြောင်မဲကဘုံကြီးကျောင်းတချောင်းတော့ရှိပါတယ်ဒါပေမဲ့မြို့ပေါ်မှာတိုက်ပွဲဖြစ်ရင်တော့ဒီနေရာကလည်းအဆင်မပြေပါဘူးတခြားသူတွေလိုပဲမခိုင်ရဆိုရင်လေမြို့ပေါ်မှာတိုက်ပွဲဖြစ်လာခဲ့ရင်ဆိုပြီးပူပယ်နေရသူပါခေါအောက်ပဲဝင်ပုံးစရာရှိရဲ့လို့သူကရည်စရာပြောသွားပါသေးတယ်။ကြောက်မဲကဒေသခံတွေနဲ့ဒိုးအတန်ကပထမတစ်ချိန်စကားပြောပြတဲ့လုံကတော်လရင်အဖွဲတွေဖြည့်ဆည်းခဲ့တယ်ဆိုရဲလမ်းကိုအခုတော့စစ်စကားပြင်ထားတယ်လို့သိရပါဗါဒ ဒါကြောင့်ဒီလမ်းကိုသုံးပြီးတော့တချို့လူတွေကြောင်မဲကနေမန္တလေးဘက်ကိုရွှေ့သွားတာရှိပါတယ်။ဒါပေမဲ့စီးစရာရင်မရှိရ၊ပတ်ဆက်မရှိရ၊စီးမရှိရတွေကြောင့်လူတိုင်းတော့မပြောင်းနိုင်ကြပါဘူး။မငငငယ်မိသားစုကတော့ပြောင်းရင်ဘယ်သူလာကူပါမလဲ။မန္တလေးဆိုဘယ်မှာနေရမလဲဆိုတာမသိသေးပါဘူး။ဒါကြောင့်အိမ်မှာပဲစိုးရင်စိမ့်နဲ့နေနေကြရပါတယ
်။သူတောင်းရင်ဝဲပေါ့ဒီမြို့ထဲမကြပါစေနဲ့ပေါ့နော်။အခုကသူတို့စက်တိုက်တယ်ဆိုရင်လေဒီမြို့အပြင်ပေါ့နော်မြို့ပြင်ကတော့ဘုရားမကိုခံရတာများတယ်။ဒါပေမဲ့အခုကသူတို့ကတော့မြို့ထဲကိုပြန်ပြောင်းလာကြပြီပေါ့နော်။အခုကမြို့ထဲပဲမြို့ထဲထွက်ဖြစ်ရင်တော့ဘယ်မှပြေတော့တော့မဖြစ်စီဖို့ပဲဆူတောင်းရုံပဲမှာမျောလင်းချရတော့လုံးဝမရှိသလိုပဲ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။တို့တန်ဝိုင်းတော်သားတွေတက်ဆက်ခဲ့တာပါ။အခုတော့အများယုံကြည်မှုနည်းလာတဲ့စစ်တပ်ကြောင့်ဆွေးနွေးကမ်းကိုကြည့်အောင်ပါဗျ။မြန်မာစစ်တပ်ပေါ်ယုံကြည်အားကိုးမှုဘာကြောင့်နည်းလာကြပါသလဲ။တိုင်းသားမဟာမိတ်တွေရဲ့တစ်ဆယ်နှစ်ဆက်ခွန်စစ်စင်ရေးမှာစစ်တပ်ကဘာကြောင့်ရှုံးနေရပါလဲဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်မှာအမေရိကန်စစ်တပ်ကငိမ့်စာတုဗိုလ်မှူးကြီးဒေါ်မီမီဝင်းဘတ်ကိုဥတမောင်တန်းကမေးမြန်းပြီးတင်ဆက်ထားပါတယ်ညာ
ဒီမိုကရေစီလမ်းကြောင်းကိုရှောက်မယ်ဆိုရင်လိုင်ပြောညီထွေတဲ့ institution တွေရှိရမှာပါဒီတော့စစ်တပ်အဖွဲ့အစည်းအားလည်းဒီထဲမှာပါတဲ့တစ်ခုဖြစ်ပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာစစ်တပ်နဲ့အဖွဲ့အစည်းရေးရာရအကြတဲ့ဖြစ်ပါတယ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဒုတိယပုံမူကြီးပမောက္ခဒေါ်မီမီဝင်းဘတ်ဖြစ်ပါတယ်မင်္ဂလာပါဆရာမခင်ဗျာ
မင်္ဂလာပါရှင်ကျွန်မဒုတိယပုံမူကြီးအငိမ့်စားတော့ဖြစ်သွားပါပြီလို့ပြောချင်ပါတယ်နောက်ကျွန်မမစခင်ပေါ့နော်ကျွန်မ disclaimer လေးတခုပြောချင်ပါတယ်ကျွန်မအခုဒီနေ့ပြောသွားတဲ့စုပေါင်းကတ်ချက်တရားပေါ့နော်ကျွန်မပုဂ္ဂိုလ်တရားအနေနဲ့ပြောတာပါဟိုဘယ်အခွင့်အရေးမှကိုစားပြုပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျဆရာမဟုတ်ကဲ့အခွင့်ကာလလို့ပြောရမှာပေါ့နော်ဦးသိန်းစိန်လက်ထက်မှာလည်းဆရာမအဲမြန်မာစစ်တပ်နဲ့အလုပ်နည်းနည်းပါးပါးလုပ်ခဲ့ဘူးတာလေးတွေလည်းရှိပါတယ်ဒီတော့မြန်မာစစ်တပ်ဟာအဖွဲ့စည်းပိုင်းနဲ့ကျင့်သုံးပိုင်းရာအကြက်တဲတဲ့ကိုကြောက်နေတယ်လားဒါမှမဟုတ်ရင်သူတို့ကစစ်တပ်ဆိုတဲ့အဖွဲ့စည်းကိုဟုတ်ပါသေးရဲ့လား
ဟုတ်ကဲ့ကျွန်မအဲ့ဒီဟိုနင်းပေါ့နော်2013ကနေပြီးတော့2020အထိစစ်တပ်နဲ့ engagement တွေရှိခဲ့တယ်အဲ့ဒီအချိန်မှာကျွန်မဘာသာတွေ့လဲဆိုတော့စီကန်းရှိတယ်ဆိုတဲ့ဥစ္စာနဲ့အကြောက်စိတ်တရားနဲ့သူတို့မှားတယ်မှားတယ်သူတို့ကအကြောက်စိတ်ကဟိုနည်းစီကန်းရှိတယ်လို့သူတို့စိတ်ထဲမှာထင်တယ်အဲ့နောက်ပြီးလဲပြီးတော့သူတို့ရဲ့ officer တွေက promotion ရဖို့အတွက်သူတို့အတွက်ပါလဲယာရုတိုးတက်ဖို့အတွက်ပို့ပြီးတော့ focus ရမ်းနဲ့အဓိကပေးပြီးတော့တခြားဥစ္စာတွေအောက်မှာရှိတဲ့ coach အောက်မှာရှိနေတဲ့စစ်သားတွေကိုကောင်းကောင်းပြုစုပြီးတော့သူတို့ကိုပါလဲဟိုနည်းပြိုးထောင်ပေးတာပေါ့နော်ဟုတ်ကဲ့အရာရှိတယောက်အနေနဲ့အဲ့ဒီဥစ္စာကိုသူတို့သိပြီးတော့မလုပ်ဘူးသူတို့လုပ်တာကနောက်ပြီးတော့ဟို cult တယ်လို့မျိုးပဲသူတို့က blood brother ပေါ့နော် blood brother ဆိုပြီးတော့အဲ့ဒီ batch တွေနဲ့ဘာတွေနဲ့လုပ်တယ်အဲ့ဒီဥစ္စာတွေကတကယ်တော့တကယ် professional ဖြစ်တဲ့စစ်တပ်အဖွဲ့တစ်ခုရဲ့လုပ်နေလုပ်တာနေမဟုတ်ဘူးဆိုတော့ကျွန်မသွားတွေ့တယ်အဲ့လိုမျိုး organization ကဒီလိုမျိုးစစ်တိုက်တဲ့အခါမှာဘယ်လိုမှမအောင်မြင်ဘူးမတိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ organizational behavior ဟိုဗာလေ theory နဲ့ပြန်ကြည့်လိုက်လို့ရှင်အဲ့ဒီဥစ္စာဘယ်လိုမှမအောင်မြင်နိုင်တဲ့အလေးထားကြီးပေါ့နော်စီကန်းနေဆိုတော့ကျွန်မရောက်မလို့အဲ့ရောကကျွန်မအမြဲတမ်းဗာလေတန်တရားရှိတယ်အခုကျတော့ကျွန်မရဲ့အဖြေကိုပြီးသွားပြီ
ဟုတ်ကဲ့ကျွန်မကုလသမဂ္ဂမနက်ရန်ဆိုင်ရာလူခွေရေးအထူးသံသမန်ပေါ့နော်တမ်အန်ဒရူးစာလဲမြန်မာစစ်တပ်ကတဲ့ညာဆွေးမှုဂိုင်းဖြစ်နေပြီဆိုပြီးတော့ဒီလိုပြောခဲ့ဘူးပါတယ်ဆရာမဘလို့ထင်ပါလဲ
ဟုတ်တယ်အန်ဒရူးပြောတာနဲ့ကျွန်မသူနဲ့ပါလဲသဘောတူတယ်ဘာလို့လဲဆိုတော့ အခုအချိန်မှာပေါ့နော်စစ်တပ်ရဲ့ mission ကလည်းတကယ် professional ကြတဲ့စစ်တပ်ကပေါ့နော်တိုင်းပြည်သူလူထုကိုကာကွယ်ဖို့ပြည်သူတိုင်းပြည်ကိုကာကွယ်ဖို့ဒါပေမဲ့တကယ်အခုစစ်တပ်ကကြတော့ပြည်သူလူထုကိုနှိပ်ကုပ်ဖို့ပြည်သူလူထုကိုတတ်ဖြတ်ဖို့နောက်ပြီးတော့ဟိုတိုင်းပြည်ကိုဘလို့ကွဲသူတို့ပြောတာတော့အများအားဖြင့်တိုင်းပြည်ကိုအတူတကွထဲရမယ်အမှန်မှာတော့သူတို့လုံနီးလုံဟန်နေရတမင်တကdivide and conquer အတိုင်းပြည်ကိုအများအားခွဲနေတာပြည်သူလူထုကိုအများအားခွဲနေတာပြည်သူဗမာနဲ့ဟိုတခြား ethnic minority တွေနဲ့ပေါ့နော်ဒီတိုင်းရင်းသားတွေနဲ့တိုင်းရင်းသားရင်းနှင်းမှာလဲဟိုဟိုဟိုဘက်လိုက်ဒီဘက်လိုက်နေတမင်ကကွဲပြောင်းလုပ်ထားတယ်ဆိုတော့လေအဲ့ဒါစစ်တပ်ရဲ့အုံင်းကိုဒီခု mission ကိုမြန်မာစစ်တပ်ရဲ့ mission ကိုကြီးလိုက်လို့ရှိရင်လည်းအဲဒီဥစ္စာတကယ် professional ဆန်တဲ့စစ်တပ်ရဲ့ mission မဟုတ်ဘူး
ဆိုတော့ဒီအဖွဲ့အစည်းကဒီလိုဖြစ်နေတာဘာကြောင့်လို့ဆရာမထင်ပါလဲတော်တော်လေအကြောင်းရင်းကိုရှာဖို့ကတော့အချိန်လေးတော်တော်လိုပါတယ်ဆရာမကတင်ကပဲပြောခဲ့ရတာဆိုတော့တော်တော်လေအဲ့ဒီတင်ကဆရာမရောက်ခဲ့တဲ့ကာလတည်းကနေမှလှမ်းပြီးမြင်ရတာဟာပါအကြောင်းတွေကြောင့်များစစ်တပ်ဆိုတဲ့ဖွဲ့စည်းကဒီလိုဖြစ်သွားတယ်1988ခုနှစ်တုန်းကတော့ဒေါက်တာမောင်မောင်ကပြောမှုပါတယ် Lord Acton နဲ့စကားကိုကိုးကားပြီးတော့အကျွမ်းမဲ့အာဏာကသူကိုအကျွမ်းမဲ့ပြက်စီးစေတယ်အဲ့တော့မြန်မာတပ်မတော်ကအာဏာနိုင်ငံရေးထဲမှာနေဖို့ကြိုးစားတာကြောင့်ကဒီလိုဖြစ်သွားတယ်လို့ဆရာမထင်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်မလီဒါရှစ်ပေါ့နော် highest of leadership အဒီမြန်မာလူဒီဘုံဘုံချုပ်ကြီးတွေအားလုံးကသူတို့အာဏာမြဲရေးအတွက်ဒီစစ်တပ်ကိုအသုံးချတယ်ဆိုတော့စစ်တပ်ရဲ့ mission ကပြောင်းသွားတယ်စစ်တပ်ရဲ့ mission ကသူတို့အာဏာသိမ်းဖို့အတွက်ဘုံင်းပြည်တော်ပြည်သူလူထုကိုကာကွယ်ဖို့မဟုတ်ဘူးပြည်သူ you know တိုင်းပြည်ကိုကာကွယ်ဖို့မဟုတ်တော့သူတို့ဒါပေမဲ့စာရေးထားတာတော့ဒီ mission တွေကတော့အဲဒီစာအုပ်ထဲမှာတော့ရှိတယ်အဲတကယ်စစ်တပ်ဖြစ်တဲ့ဒါပေမဲ့တကယ် practice လုပ်တဲ့အခါမှာတကယ်ဟို light လုပ်တဲ့အခါမှာအဲ့ဒီဥစ္စာမဟုတ်ဘူးဆိုတော့လူတွေကလည်းဝင်တာကစစ်တပ်ထဲဝင်လို့ရှိရင်ကိုယ်နိုင်ငံကိုကာကွယ်ဖို့ပြည်သူလူထုကိုကာကွယ်ဖို့အတွက်ဝင်လာတယ်တကယ်လုပ်တဲ့အခါမှာအဲ့ဒါလည်းမဟုတ်ဘူးဆိုတော့အဲကြောင့်မလို့လေသူတို့ဒီ defection တွေတွေ့လာတယ
်ဟုတ်တယ်မြန်မာတပ်ပလို့တဲ့ဟာတပ်ပလို့သားတွေကိုယ်တိုင်ကလည်းသူတို့အဖွဲ့စည်းဖို့တော်တော်ချစ်ခင်ကြပါတယ်။နော်ယုံကြည်မှုလည်းတချို့ကတော်တော်လေးရှိနေကြတာလည်းတွေ့ရတယ်။ဆိုတော့သူတော်လည်းတစ်ဖက်မှာကြတော့လည်းဒီလိုတော့သွားလို့မရဘူး။နော်အခုချိန်နေရပြောင်းရမယ့်ချိန်နေဖြစ်နေပြီလို့လည်းမြင်ရတာလည်းရှိတယ်။ဆိုတော့ဒီအဖြစ်ကနေဘလို့များပြန်ပြီးထွက်နိုင်ပါမလဲဆရာမ။ဟုတ်က
ဲ့တချို့ယုံကြည်မှုအဲ့လိုရှိရဲဆိုတဲ့ဥစ္စာစစ်တပ်ကိုချစ်တယ်စစ်တပ်ကဟိုလုံနေတာမှန်တယ်ဆိုတဲ့ဥစ္စာယုံကြည်မှုကဒါတော့အနည်းတဲ့လူများဖြစ်တယ်လူတွေဖြစ်တယ်အခုချိန်မှာကျွန်မ interview လုပ်လိုက်တဲ့အခါမှာ9ယောက်တည်းက10ယောက်တည်းက9ယောက်ကလုံးဝသဘောမတူဘူးဘာတွေလုပ်နေလဲဆိုတာသူတို့လုပ်နေတယ်ဆိုတာလေဆိုတော့အကြောင်းမလို့လေyou know ပြန်ပြီးတော့ဒီ reform လုပ်ရမယ်ကျွန်တော်တို့ security sector reform ဆိုတဲ့ဥစ္စာအရန်လိုအပ်တယ်โอ้บาลีดีวาลูတွေကိုပြန်ပြောင်းရမယ်နောက်ပြီးလီဒါရှစ်လည်းပြောင်းဘယ်လိုဆိုတော့ဒီဗာလူတွေအခုမဟုတ်တဲ့ဗာလူတွေလုံနီးလောက်ခံနေစဉ်းစားမှုတွေကအပေါ်ကနေပြီးတော့လုတ်ထားတာလီဒါတွေကလုတ်ထားလို့เนาะအုပ်ချုပ်သူတွေကလုတ်ထားလို့ဆိုတော့ဒီအုပ်ချုပ်အဲ့လူတွေကိုဘယ်လိုမှရှေ့သွားပြီးတော့ထားလို့မရတော့ဘူးသူတို့ဖျက်ဆီးလိုက်တာသူတို့ကကျွန်မအများအားပြောတယ်သူတို့ကမြောင်မိုင်းနဲ့အတူတူကသူတို့တွေကစစ်သူတို့ရဲ့စစ်တပ်ကိုတက်မတော်ကိုလက်ရင်းကျိုးဆွဲပေးလိုက်ပြီးတော့လွတ်လိုက်တာဒီဖွဲ့ဒီတခါမှာဆိုတော့အကြောင်းမလို့စစ်တပ်ကအခုလောက်ဒီအရာပြုတ်ခွေတာနောက်ပြည်သူလူထုရဲ့ယုံကြည်မှုလည်းမရှိတော့ဘူးဆိုပြည်သူလူထုစစ်တပ်တခုကပြည်သူလူထုယုံကြည်မှုမရှိလို့ရှင်ဘယ်လိုမှရက်တီဖို့တိတ်မလွယ
်ဟုတ်ပါတယ်ဆရာမအခုနောက်ဆုံးမေးခွန်းပါဆရာမနော်အာဆီယံကလည်းတွေ့ဆုံဆွေးနွေးမှုပြောထားတယ်နော်နောက်မြန်မာနိုင်ငံရဲ့အဓိကဖြစ်နေတဲ့ပြဿနာကလည်းနိုင်ငံရေးပြဿနာနောက်ပြီးလူခွင့်ရေးလွတ်လပ်ခွင့်တွေနဲ့လည်းဆိုင်တဲ့ပြဿနာကြီးဖြစ်နေတယ်နောက်ပြီးတော့စစ်တပ်ကနိုင်ငံရေးလှုပ်ချင်တဲ့အာဏာနိုင်ငံရေးထဲမှာပါနေတဲ့တဲ့ပြဿနာလည်းရှိဒီလိုအခြေအနေတွေထဲမှာနော်ဆက်မခုနပြောလို့ခေါင်းဆောင်မှုလည်း ောက်တက်လာတဲ့ခေါင်းဆောင်တွေကပြောင်းရမယ်ပေါ့နော်ဆိုတော့အရေးအကြီးဆုံးခြေလှမ်းဒီကိုလက်မယ်ဆိုရင်ဘလူခြေလှမ်းမျိုးတွေကိုနောက်တက်လာတဲ့ခေါင်းဆောင်ကနိုင်ငံရေးဥပဒေထက်စင်တိုင်းဘလူခြေလှမ်းမျိုးတွေလှမ်းတင်တယ်လို့
well number 1ကပထမဆုံးကဒီစစ်တပ်ကဘယ်လိုမှဗာလဲ politics နော်နိုင်ငံရေးနဲ့ဒီ party politics လို့မျိုးပေါ့နော်ပတ်သက်ပြီးတော့ဘယ်တော့မှလုပ်လို့မရဘူးလုပ်တာ ਨੇ ပြည်သူကိုပြည်သူလူထုရဲ့ support နော်တစ်ဖက်ကနှစ်ဖက်နဲ့အဲ့လိုမျိုးတွေပဲလိုက်ပြီးတော့အဲ့ဒါဖြစ်တော့အဲ့လိုမျိုးယုံကြည်မှုတွေသူတို့ရဲ့ဟိုနည်းနည်းကြောက်ကုန်ပြီဘာကြောင့်မလို့ပထမဆုံး number 1ကတော့စစ်တပ်ကဒီနိုင်ငံရေးထဲမှာပါလို့မရဘူးဒါ number 1ပဲပြီးလည်းပြကျွန်မခုနပြောအကျင့်စာရိတ်တာပေါ့နော်အဲစစ်တပ်စစ်တပ်ကိုအုပ်ချုပ်မယ်ဆိုလို့ရှိရင်ပစ္စည်းဥစ္စာတွေကိုတိတ်ပြီးတော့မက်နေလို့ရှိလို့ရှိရင်အဲ့ဒီဥစ္စာအတွက်ကအဆင်မပြေဘူးအဲ့ဒါအဆင်ပြေမှာမဟုတ်ဘူးသူတို့ရဲ့ effectiveness ပေါ့နော် leadership effectiveness ကရောက်တော့ရောက်လေဆိုတော့ဒီဥစ္စာကြီးပါလားကျမတို့မြန်မာနိုင်ငံမှာလည်းပြန်ကြည့်လိုက်လို့ရှိရင်လူတွေကဘာကြောင့်ဗိုလ်ချုပ်အောင်ဆောင်လေးစားတာလဲသူမှ uniform လေးတစ်ခုနဲ့ you know လူတွေအများအားပြောတယ်ဟိုနည်းပဲပြုတ်နဲ့အော်နင်နံပြားလေးစားကျင်နေအဲ့လောက်လောက်ပဲသူရှိအဲကြောင့်မလို့လူတွေကသူ့ကိုဟိုဗါလေရိုသေလေးစားတယ်အဲ့ဒီဥစ္စာမြန်မာနိုင်ငံနေမဟုတ်တခြားနေရာမှာလေအဲ့ဒီဥစ္စာ leadership principle တစ်ခုပဲနော်ဆိုတော့ကို့မှာ credibility မရှိဘူးကို့မှာဗါလေဒီဤသူတွေရဲ့တခြားလူတွေရဲ့ယုံကြည်မှုမရှိဘူးဆိုလို့ရှင်ဒီလိုလီးလို့ရတာမလွယ်ဘူး effective လည်းမဖြစ်ဘူးဆိုတော့အဲ့ဒီ leadership နဲ့ပတ်သက်ပြီးတော့ပို့ပြီးတော့မှန်မှန်ကန်ကန်လုပ်ရမယ်
โอเคโอเคဆရာမကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင
်โอเคတပ်မတော် PP တတ်တာဖြစ်ရင်းနဲ့ပတ်သက်ပြီးစဉ်းစားမယ့်ချက်လက်တွေကိုရှင်းလင်းတင်ပြသွားသူကတော့အငိမ့်စားဒုတိယဗိုလ်မှူးကြီးပေါမောက်ခတော်မိမိဝင်းပါဖြစ်ပါတယ်ကျွန်တော်တောင်းပါမယ
်ဥတ္တမောင်းသန်တက်ဆက်ခဲ့တာပါ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးလို့ရဆိုရင်burmese.voanews.com ကိုရေးသားပေးပို့လိုက်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားနိုင်ပါတယ်ညာ။သောတာရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုးစိုးနေပါတယ်။မကြခင်မှာလည်းအရှနိုင်ငံရေးလေယာစီးပွားသတင်းတွေနဲ့ဥရယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်ညာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။တနင်္ဂနွေနေ့ VUE ရဲ့တနင်္ဂနွေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ချက်တွေကို video အနေနဲ့ VUE website Facebook နဲ့ YouTube မှာလည်းတပြိုင်တည်းချိနေပါလေဗျ။အခုဆက်ပြီးတော့ဥတုရာသီနဲ့အနာဂတ်ကဘာလေယာစပြိုရေးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးနဲ့ပြန်လည်ဆက်တင်ပါမယ်ဗျ။ရုရှားဟာအိန္ဒိယသမုတ်တရားထဲမှာစစ်ရေးအရမြန်မာနိုင်ငံကိုတိုးချဲ့ဖို့လှုပ်လာနိုင်ပါသလား။ထိုင်းနိုင်ငံမှာမြန်မာမူရင်းမှောင်ကိုတူးလို့တန်ဆက်ဆက်တယ်လို့တန်တရားရှိသူနဲ့ပတ်သက်ပြီးတော့ထိုင်းအထက်လွှတ်တော်အမတ်ကိုရုံးထုတ်စစ်ဆေးပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံဟာ2023ခုနှစ်ထဲမှာကမ္ဘာဘေးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်လာပါတယ်။ဒီအကြောင်းအရာတွေကိုစူးစိပြီးကိုစော်မိုးကျော်ကတင်ပြထားပါတယ်ခင်ဗျာ
။အိန္ဒိယသမုဒ္ဒရာအတွင်းရုရှားဟာအိန္ဒိယနဲ့နှစ်ပေါင်းများစွာမဟာမိတ်ဖြစ်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကစလို့အိန္ဒိယဟာအမေရိကန်ဥဆောင်နဲ့အနောက်တိုင်းနိုင်ငံတွေနဲ့စီးပွားရေးကိစ္စမှာတင်မကဘဲစီးရေးဆက်ဆံမှုတွေပါတိုးချဲ့လာခဲ့ပါတယ်။တရုတ်နဲ့တင်းမာမှုတွေရှိလာနေတဲ့အမေရိကန်နဲ့အနောက်တိုင်းမဟာမိတ်နိုင်ငံတွေဟာအာရှတိုက်မှာတရုတ်ရဲ့ပြိုင်ဘက်အိန္ဒိယကိုမဟာဗျူဟာမြောက်မဟာမိတ်အဖြစ်စီယုံသိမ်းသွင်းဖို့လှုပ်လာနေပါတယ်။တရုတ်ကစီးပွားရေးလုပ်ငန်းတွေကိုအိန္ဒိယကိုရွှေ့တာအမေရိကန်ဥရောပနဲ့ဂျပန်ခေါင်းဆောင်တွေအိန္ဒိယကိုတွားရောက်ပြီးယင်းနီးမြှုပ်နှံမှုတွေတိုးလှုပ်တာနည်းပညာတွေပူးပေါင်းဆောင်ရွက်မှုလုပ်တာစတာတွေအပြင်စစ်လက်နက်ပစ္စည်းတွေမှာရုရှားအပေါ်မှီခိုအားထားနေရတဲ့အိန္ဒိယကိုအမေရိကန်နဲ့ဥရောပကစစ်လက်နက်ပစ္စည်းနဲ့နှီးပညာတွေထောက်ပံ့ဖို့ကိုပါကန့်လန့်လာပါတယ်။ဒါအပြင်အိန္ဒိယကိုယ်တိုင်စစ်လက်နက်ပစ္စည်းတွေမှာရုရှားအပေါ်မှီခိုအားထားနေရကနေ အနောက်တိုင်းနဲ့ပြည်တွင်းပြစ်တွေကိုပုံမအားထားဖို့လှုံ့ဆော်လာနေပါတယ်။အခုလိုအခြေအနေမှာတရုတ်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားဟာအိန္ဒိယသမုဒ္ဒရာအတွင်းစစ်ရေးအရနောက်ထပ်မဟာမိတ်တစ်ခုကိုတိုးချဲ့ဖို့ရှာဖွေရမှာမြန်မာနိုင်ငံကိုစဉ်းစားလာနိုင်တယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ရုရှားဟာပြီးခဲ့တဲ့နိုဝင်ဘာလတည်းတုန်းကမြန်မာရေတပ်နဲ့ပူးတွဲပြီးပထမဆုံးအကြိမ်စစ်ရေးလေ့ကျင့်ခဲ့ပါတယ်။ခေတ်သစ်သမိုင်းမှာပထမဆုံးနဲ့အကြီးမားဆုံးစီရေးပူးတွဲလေ့ကျင့်မှုလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဖော်ပြခဲ့ပါတယ်။တရုတ်ကတော့ကိုကိုကျွန်းလွန်နေရာမှာစစ်စခန်းရှိနေပြီးကြောက်ဖြူရည်နဲ့စိတ်ဟာလည်းအချိန်မရွေးစီရေးအတွက်အသုံးပြုနိုင်ဖို့ရည်ရွယ်ချက်ရှိနိုင်တယ်လို့အကဲခတ်တွေကသုံးသပ်ပြောဆိုနေချိန်မှာရုရှားအနေနဲ့အိန္ဒိယသမုဒ္ဒရာအတွက်မြန်မာနိုင်ငံနဲ့ဘယ်လောက်အထိပူးပေါင်းဆောင်ရွက်လာနိုင်လဲဆိုတာကိုတော့ခံမှန်းပြောဆိုနိုင်ခြင်းမရှိသေးပါဘူး။စစ်တပ်ကအာဏာသိမ်းပြီးပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံဟာကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ပြိုင်ဆိုင်မှုမှာတရုတ်နဲ့ရုရှားရဲ့အသုံးချကံဖြစ်လာနေပြီလားလို့တော့စိုးရိမ်မှုတွေရှိလာနေပါတယ်။အခုလိုအချိန်မှာပဲမြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာစစ်တပ်ကခံထားတဲ့အထက်လွှတ်တော်အမတ်ဥပကိပရာချခွန်ကိုငွေစေဝါမှောင်ခိုမှုငွေကြေးခဝါချမှုနိုင်ငံပေါင်းစုံရာဇဝတ်ဂိုင်းမှာပါဝင်ပတ်သက်မှုစတာတွေအပါအဝင်စွဲချက်6ခုနဲ့ဒီဇင်ဘာလ14ရက်နေ့ကဗန်ကောက်တရားရုံးတစ်ခုမှာရုံးတင်စစ်ဆေးခဲ့ပါတယ်လွတ်တော်အမတ်ဥပကိဟာပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလကထိုင်းနိုင်ငံဗန်ကောက်မြို့တော်မှာငူးရင်မှောင်ခုမှုနဲ့အဖမ်းခံခဲ့ရတဲ့မြန်မာနိုင်ငံသားထွန်းမင်းလတ်နဲ့ပတ်သက်နေတယ်လို့စွပ်စွဲခံထားရပါတယ်ထွန်းမင်းလတ်နဲ့ဒူဥပကိရဲ့တမက်ဖြစ်သူဒန်ဂူတလာကိုလည်းဖမ်းဆီးခဲ့ပါတယ်ထွန်းမင်းလတ်ကိုငူးရင်မှောင်ခုမှုငွေကြေးခွာချမှုတွေနဲ့တရားစွဲထားပါတယ်အမေရိကန်ဗန်နိုင်ဝန်ကြီးဌာနကလည်းထွန်းမင်းလက်ကိုတန်ခတ်အရေးယူထားပြီးမြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတွေဝယ်ယူပေးနေကြောင်းနဲ့အာဏာသိမ်းစစ်ကောင်စီအခြေခံဗိုလ်ချုပ်မူအီမင်းအောင်လှိုင်မိသားစုနဲ့ပတ်သက်နေတယ်လို့ဆွဆွဲထားပါတယ်။ထွန်းမင်းလက်ရဲ့ဘန်ကောက်နေအိမ်ကိုထိုင်းရက်တပ်ဖွဲ့ကဝင်ရောက်ရှာဖွေစဉ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့သားနဲ့သမီးနာမည်ပါတဲ့ဗန်စာအုပ်စင်းကိုတွေ့ရှိခဲ့ပါတယ်။ဥပကိရဲ့ Alura Group ကို PNE Company ဟာမြန်မာနိုင်ငံတာချီလိတ်မှာကာစီနိုယုံဖွင့်လှစ်ထားသလိုထွန်းမင်းလက်နဲ့လည်းစီးပွားရေးလုပ်ငန်းတွေမှာပူးတွဲလုပ်ကင်မှုတွေရှိတဲ့အထောက်အထားတွေကိုစုံစမ်းဖော်ထုတ်သူတွေကတင်ပြထားပါတယ်။အထက်လွှတ်တော်အမတ်ဥပကိကဆွဲချက်အလုံးကိုညှင်းဆုပ်ထားပြီးအာမဂန်ဘတ်ငွေ၁၀တန်းနဲ့သူ့ကိုလွှတ်ပေးထားပါတယ်။အခုလိုအချိန်အနည်းမှာပဲစစ်တပ်ကအာဏာသိမ်းပြီးစစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံဟာ2023ခုနှစ်အတွင်းအာဖဂန်နစ္စတန်ကိုကျော်တက်သွားပြီးကမ္ဘာပေါ်မှာဘိန်းအများဆုံးထုတ်တဲ့နိုင်ငံဖြစ်လာပါတယ်။2023ခုနှစ်အတွင်းဘိန်းတန်ချိန်1080ကျော်ထုတ်လုပ်ခဲ့တယ်လို့ကုလသမဂ္ဂမူရစီဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ12ရက်နေ့ကဘန်ကောက်မြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNODC စီမံကိန်းအရာရှိအင်ရှစ်ဆင်ကအခုလိုပြောဆိုခဲ့ပါတယ်။
We all know that what's happening in the country since the political since the military takeover in February
2021 ခုဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပြည်ပကတွေဖြစ်ပေါ်နေတာတွေအုပ်ချုပ်ရေးဆိုင်ရာကိစ္စတွေစီးပွားရေးအခြေအနေဆိုးလာတာတွေကိုအားလုံးသိပြီးဖြစ်ပါတယ်ဒီအခြေအနေတွေဟာဘိန်းဆိုင်ပြိုးထုတ်လွှတ်မှုတွေကိုတိုးလာစေပါတယ်ဘိန်းဆိုင်ပြိုးတဲ့တောင်သူတွေလည်းတိုးလာပါတယ်
ဘိန်းဆိုင်ပြိုးမှုဟာ2022ခုနှစ်ထက်2023ခုနှစ်မှာ18ရာနှုန်းတိုးလာခဲ့ပြီးစိုက်ဧက13,600ကျော်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဘိန်းထုတ်လုပ်မှုတန်ဖိုးဟာ2022ခုနှစ်အတွင်းဒေါ်လာ 1.5 ဘီလီယံကျော်လောက်ရှိပြီးပြည်တွင်းထုတ်လုပ်မှုရဲ့2ရာခိုင်နှုန်းကနေ4ရာခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုဟာလာမယ့်2024ခုနှစ်မှာလည်းဆက်တိုးလာမယ့်အလားအလာတွေရှိနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ပါမယ်
။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမင်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ရဲ့တနင်္ဂနွေနေ့နဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုအစီအစဉ်တွေကို internet စာမျက်နှာ bamis.voanews.com နဲ့ VOA Bami's YouTube Facebook စာမျက်နှာတွေမှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ Social Media တွေပေါ်မှာဝေဖန်အကြံပြုမှတ်ချက်ပေးကြဖို့လည်းဖိတ်ခေါ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေပတ်သက်ပြီးဝေဖန်အကြံပြုစာတွေကို bambis.voanews.com ကိုလည်းရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ် VOA Facebook Messenger ကိုလည်းရေးသားနိုင်ပါတယ်ခင်ဗျာ။ Dr. Shin Nee ကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ကူးဆက်ပြီးလေယာစီးပွားသတင်းတွေကိုကြည့်အောင်ပါဗျ။Farmers Time Media ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါ လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ် လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချင်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြတ်မေဟန်နဲ့သူကျမမေစလေးကတင်ဆက်ပေးသွားပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဉ်စိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ဒေါ်လာကိုပြင်မပေါက်ဈေးနဲ့ရောင်းချခွင့်ပြုလိုက်တာကြောင့်ပို့ကုန်လုပ်ငန်းရှင်တွေအဆင်ပြေနေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။ဗဟုဗန်ကပို့ကုန်ရောင်းငွေပမာဏရဲ့65ရာခိုင်နှုန်းကိုပြင်မဒေါ်လာပေါက်ဈေးနဲ့ရောင်းချခွင့်ပြုလိုက်တာကြောင့်အကျိုးအမြတ်ပိုမိုရရှိလာတယ်လို့ပို့ကုန်လုပ်ငန်းရှင်တွေကပြောပါတယ်။ဗဟုဗန်ရဲ့ပို့ကုန်ပေါ်ကန့်သက်ချက်ကြောင့်လေယာဉ်ထွက်ကုန်တင်ပို့တဲ့ပို့ကုန်သမားတွေအရှုံးပေါ်ပြီးပြပတင်ပို့မှုတွေရော့ကျလာတဲ့အတွက်ဖြေရှင်းမှုတချို့လုပ်ပေးလိုက်တာလို့စီးပွားကူတန်းဝန်ကြီးဌာနကဆိုပါတယ်အရင်ကပို့ကုန်ရငွေရဲ့90ရာခိုင်နှုန်းကိုဗဟုဗန်သတ်မှတ်စဉ်2100ကျပ်နဲ့လဲလှယ်ပေးရတာဖြစ်ပြီးလက်ရှိမှာတော့ပို့ကုန်ရငွေရဲ့35ရာခိုင်နှုန်းကိုသာဗဟုဗန်သတ်မှတ်စဉ်နဲ့လဲပေးရတော့မှာဖြစ်တဲ့အတွက်ပင်လယ်ဤကျောင်းကနေလေယာထွက်ကုန်ပုံမိုတင်ပို့သွားမယ်လို့ပြောင်းပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်တတလောမှာရှမ်းပြည်နယ်မြောက်ပိုင်းနဲ့ကရင်ပြည်နယ်ရခိုင်ပြည်နယ်တို့ကတိုက်ပွဲတွေကြောင့်ထိုင်းတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုနယ်စပ်ကနေကုန်တင်သွင်းတင်ပို့မှုတွေရပ်နားထားရတဲ့အတွက်ပင်လယ်ရောင်းကနေအဓိကတင်ပို့နေရတဲ့အခြေအနေဖြစ်တယ်လို့မွန်ပြည်နယ်ကရာဘာပို့ကုန်လုပ်ငန်းရှင်တဦးကလည်းဆိုပါတယ်ဗဟုဗန်ကပို့ကုန်ရောင်းငွေကန့်သက်ချက်ကိုဖြေလျှော့လိုက်လို့ပို့ကုန်သမားတွေအဆင်ပြေလာတဲ့သဘောရှိပေမဲ့တင်ကုန်သမားတွေကိုဗဟုဗန်ကတတ်တာတဲ့နှုံထားနဲ့ဒေါ်လာပြန်ရောင်းမပေးတော့တာကြောင့်တွင်းကုန်လုပ်ငန်းရှင်တွေအခက်တွေ့နေပြီးကုန်စည်နှုန်းတွေလည်းမြင့်တက်နေပါတယ
်အရင်ကဈေးကျဆင်းနေတဲ့ပဲဒီဈေးဟာဈေးပြင်းမြင့်တက်လာနေပါတယ်ဥရောပနိုင်ငံဈေးကွက်တချို့ကတင်ပို့နိုင်ဖို့အတွက်အဝယ်လိုက်နေတာကြောင့်ပဲဒီဈေးကွက်ပြန်ကောင်းလာတာဖြစ်တယ်လို့ပဲကုန်သည်တွေကပြောပါတယ်ပို့ကုန်ရောင်းဝယ်ရ50ရာခိုင်နှုန်းစာ35ရာခိုင်နှုန်းသာဘူဟုဘန်ကိုပြန်လည်ရောင်းချပေးရမှာဖြစ်တဲ့အတွက်ပြင်ပတင်ပို့ဖို့လျှောက်ထားလာတဲ့ပို့ကုန်လုပ်ငန်းရှင်အကြီးတွေကလည်းမြင့်တက်လာတယ်လို့ဆိုပါတယ်အခုနေ့ပဲဆိုင်ပြိုရာဒီမှာမြမပဲဒီစိတ်ကိုဥရောပနိုင်ငံအထိတင်ပို့နိုင်ဖို့အဆိုပြုထားတယ်ပုဂ္ဂလိကကုမ္ပဏီ10ခုလောက်ရှိနေတယ်လို့လည်းပဲကုန်သည်ကြီးသူကပြောပါတယ်ရန်ကုန်ပြည်နယ်ဈေးကွက်မှာဒီဇင်ဘာ12ရက်နေ့ကပဲဒီဈေးပခုတ်ကူတွေကတပိတ်တာကို2665ကနေ2835ကျင်းပဲဒီဈေးခရမ်းရွှေဝါထိပ်စာကတပိတ်တာကို3950ကျင်းပဲဒီဈေးပကုန်းရွှေဝါကတပိတ်တာကို3580ကျင်းရှိပြီးပဲဒီဈေးဝါခင်မာကတပိတ်တာကို2950ကနေ3500ကျင်းအတူတူပေါက်ဈေးရှိနေပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့ဒီဇင်ဘာ12ရက်နေ့ကပဲဒီဈေးအညာ56ဒေါ်လာနဲ့5ပိတ်တောင်းဝယ်တဲ့အယူ33,000ကနေ36,500ကျပ်ပေါက်ဈေးရှိပြီးအရေးတွေလိုက်ဈေးပေးဝယ်ယူနေကြတယ်လို့လဲဆိုပါတယ်ပြီးခဲ့တဲ့ပတ်ဈေးကွက်ပေါက်ဈေးနဲ့ရှင်ရင်တအိမ်ကို5,000ကနေ15,000ကျပ်လောက်ထိအတီးတီးဈေးမြင့်တက်လာတာကိုတွေ့ရပါတယ
်ကျပ်သွန်ကြီးအယောင်းဝယ်တွက်ပြီးဈေးနှုန်းတွေလည်းမြင့်တက်နေပါတယ်အိန္ဒိယနိုင်ငံကကျပ်တုန်ဒီပြည်ပတင်ပို့ခွင့်ကန့်သတ်မှုဆိုင်ရာသတ်မှတ်ချက်ကိုဆက်လက်တိုးမြှင့်လိုက်ကြောင်းဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်လိုက်ပြီးနောက်မှာမြမကျပ်တုန်ဒီဈေးကမြင့်တက်လာသလိုအယောင်းဝယ်လည်းတက်နေတယ်လို့ကုန်စည်တိုင်းတွေကပြောပါရယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဒီဇင်ဘာလ13ရက်နေ့ပေါက်ဈေးအရစိတ်ဖြူကျပ်တုန်အဟောင်းကတပိတ်သာကို3200ကနေ9100ကျပ်ထိပေါက်ဈေးရှိနေပြီးပခုတ်ကူကျပ်တုန်ဒီအစ်စ်ကတပိတ်သာကို2400ကနေ4200ကျပ်ထိရှိနေပါရယ်မြင်းညာကျက်သွန်ဒီအစ်စ်ကတပိတ်တာကို2500ကနေ4300ကျက်ထိအတိအသီးပေါက်ဈေးရှိနေတာဖြစ်ပါတယ်မြင်းညာကုန်စည်တိုင်းနဲ့ပခုတ်ကူကုန်စည်တိုင်းမှာတော့မိုးကျက်သွန်ကတပိတ်တာကို2800ကနေ3200ကျက်ထိရှိပြီးနှွေကျက်သွန်အဟောင်းကတပိတ်တာကို4000ကျက်ထိဈေးရှိနေတယ်လို့ဆိုပါတယ်ဟုတ်
ကဲ့ဟုတ်ကဲ့
ကပုံများမယ်အမခုလုံးလုံးစဲလမ်းချင်းကြီးကောင်းလို့ဆိုတော့တောင်ကြီးကလည်းကောင်းတဲ့ချင်းလေးတော့ဗောအခုဒီတစ်ပတ်ထီတော့နှစ်သိန်းတော့ဝင်ကြတော့ဝင်အောင်ပါပဲနောက်တစ်ပတ်ရှင်နောက်တစ်ပတ်လောက်မှလာနည်းနည်းကြောက်ပါမဟုတ်ဒီကျွန်တော်တို့တောင်သူတွေနေနေတော့မဟုတ်ပါဘောကိုတော့2000ကျန်ကိုအခုဒီနေ့နေထားတော့အင်းဒီပါလဲအပေါ်ကလည်းရောက်ကားကရောက်လုံသမားကရလည်းကိုကခံတာဟုတ်အကုန်လုံးအဲဒီတော့2000ကိုတော့2000ကျန်ကိုဒီနေ့အင်းဒီပါလဲဟုတ်ကဲ့အလုံးကျွန်တော်တို့ဒီစိုက်နှုတ်စိတ်တွေအရောမပါဘူးခုလောလောဆယ်ကျွန်တော်လည်းမြောက်တာလို့ချက်တာလို့လုံသမားကရရှိသေးတာဟုတ်ငါအလုံးသမားကလည်းဘာကြီးနှုတ်ပြီးခုလောလောဆယ်2000လောက်ဆိုတော့အင်းဒီအဲ့ဒါပြောတာမဟုတ်
ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကရန်ကုန်ပြည်နောင်ကုန်စည်တိုင်းမှာကြက်သွန်တပိတ်သားကိုအမြင့်ဆုံး4000ကျပ်အထိသာပေါက်သွေးရှိခဲ့တယ်လို့မြင်းကျန်တဲ့ပခုတ်ကူကုန်စည်တိုင်းတို့မှာလည်းကြက်သွန်အစ်စ်ကတပိတ်သားကို1950ကျပ်အဟောင်းက3200ကျပ်ဈေးတန်းသာရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်ကြက်သွန်ဒီဈေးက4ရက်အတွင်းမြင်းကျန်တဲ့ပခုတ်ကူကုန်စည်တိုင်းမှာအစ်စ်ကတပိတ်သားကို1200ကျပ်အဟောင်းက800ကျပ်လောက်ဈေးတက်လာတာဖြစ်ပါတယ်။ပြင်းအောင်ကုန်စီတိုင်းမှာတော့တပိတ်သားကို1000ကျော်အထိဈေးတက်လာတာတွေ့ရပါတယ်
။ဟုတ်ကဲ့ဈေးတက်တယ်။ဘာကောင်မလာကြအောင်နဲစမ်းနဲ။ဘယ်နဲ့တက်ကြတော့ပုံနေ။ဈေးကတော့တော့မလာဘူး။ဈေးကတော့အဓိကအကြီးအကျယ်နဲ့ဈေးကကိုမော်ရီပါရီသွားပြီးတော့ဟွာတဲ့ခါကျတော့ပြင်တွင်ကျတော့မတော်မချင်းဆုံးလာပိုင်းပြီးတော့ဟိုကဈေးနှုန်းတစ်ခုကျင်လိုက်တယ်စကံတော်လာရှိရန်နိုင်ချင်းရှောက်မှန်ရအဲအဲ့လိုအဲ့လိုအဲ့လိုဖြစ်သွားတယ်အဲဒီကအိန္ဒိယကျောအိန္ဒိယကျောကဘာကဝတ်လဲဝင်တာလက်ဝင်တော့လက်ဝင်နေပဲရှိသေးတယ်ညာဟိုကိုဝင်နေတာနဲ့သွားဆုံးတယ်
လက်ရှိမှာမြင်းညာနဲ့ပခုတ်ကူကုံစီတိုင်းတွေကိုကျက်သွန်ဝင်ရောက်မှုများနေပေမဲ့ရန်ကုန်ပြည်နယ်ကုံစီတိုင်းကိုတော့ကျက်သွန်ကားအစီးရဝင်ရောက်မှုနည်းနေတယ်လို့ဆိုပါတယ်လက်တလုံးမှာကျက်သွန်ဒီကိုပြည်ပတင်ပို့မှုအနေနဲ့တာချီလိုက်ကုံသွယ်ရေးစခန်းကနေထိုင်းနိုင်ငံကိုသာတင်ပို့နေရတာဖြစ်ပါတယ်
အခုဆက်ပြီးဒီဇင်ဘာ5ရက်ကနေ7ရက်နေ့ထိဈေးကွက်တွင်အသက်ကြာနေမည်ဖြစ်သွားတယ်။လေယာဉ်ထွက်ကုန်တည်နေစဉ်တွေကိုပြောပြပေးချင်ပါတယ်။ပို့ကုန်ရောင်းငွေမူဝါဒပြောင်းလဲတွေကြောင့်ဒေါ်လာဈေးနဲ့တူမြင့်တက်လာခဲ့တယ်။မှတ်ပေးစေးကအခုဒီပတ်မှာတော့ကြာရိတ်ပြင်ပြလာပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဒီဇင်ဘာ9ရက်နေ့ကမှတ်ပေး FAQRZ တတန်းကို29,400ကျပ်ပေါက်ဈေးဖြစ်ခဲ့ပြီးဒီဇင်ဘာ7ရက်နေ့မှာတော့29ရက်အောက်ထိပြန်ကျဆင်းသွားပါတယ်။တပတ်အတွင်းတရံကို9000ကျပ်ဝန်းကျင်ကျဆင်းသွားတာဖြစ်ပြီးနေဒေတာတွေမှာတော့မက်ပေ60ပိတ်တောင်ဝင်တဲ့အိကို23000ကနေ29000ကျပ်ထိပေါက်ဈေးရှိနေပါတယ
်။အခုတပတ်မန္တလေးကုန်စည်တိုင်းနှမ်းပြုံးဆောင်ဈေးကွက်မှာနှမ်းနဲ့စမုံနဲ့နှမ်းဖြူကပြပဝယ်ယူမှုရှိလို့ဈေးမြင့်တက်လာပြီးနှမ်းညိုကတော့ဈေးဆက်အေးနေပါတယ်။ပုတ်ကုံရငွေမူဝါဒအစ်စ်ကြောင့်လဲဒေါ်လာတန်ဖိုးနဲ့အတူပုတ်ကုံနှမ်းဈေးတွေပါမြင့်တက်လာတာလို့ကုန်တယ်တွေကသုံးသပ်ကြပါတယ်မန္တလေးဈေးကွက်မှာဒီဇင်ဘာလ13ရက်နေ့ကနှမ်းနဲ့စမုံတအိတ်ကိုငွေကျပ်3,100ကနေ3,500ကျပ်လောက်ပေါက်ဈေးရှိပြီးတစ်ပတ်အတွင်းတအိတ်ကို1,000ကျပ်လောက်ဈေးတက်လာပါတယ်နှမ်းဖြူဂျပန်ကလည်း3,600ကနေ3,650ကျပ်လောက်ပေါက်ဈေးရှိပြီးတအိတ်ကို1,000ကျပ်နှမ်းဖြူရိုးရိုးကတိတ်ကို3,000ကနေ3,300ကျပ်ပေါက်သေးရှိပြီး1,000ကနေ1,000ခွဲကျပ်အထိအသီးသီးဈေးမြင့်တက်လာပါတယ်။နှမ်းညိုကတော့တိတ်ကို2,900ကနေ2,950ကျပ်အတွင်းပေါက်သေးရှိပြီး9,000ကျပ်လောက်ဈေးပြန်ကျဆင်းသွားပါတယ
်။တိရုံဈေးကွက်ကိုတင်ပို့မှုရှိနေတဲ့မြေပဲကတော့ပို့ကငွေလဲနှုတ်အပြောင်းလဲနေသူဈေးပြန်မြင့်တက်လာတာဖြစ်တယ်လို့ကုန်သေးတွေကပြောပါတယ်။လဇလုံးမင်္ဂလိကုန်စည်တိုင်းဈေးကွက်ထဲကိုကြောက်တောင်းအောင်လန်းတက်ကုံဖဲကမြေပဲအတစ်တွင်ဝင်ရောက်နေပြီးအယောင်းဝင်လဲတွက်နေတယ်လို့သိရပါတယ်မင်္ဂလိဈေးကွက်မှာဒီဇင်ဘာ17ရက်နေ့က S1 လုံဆန်းတပိတ်တာကို9800ကနေ6400ကျပ်ပေါင်းသေးရှိပြီးတပိတ်တာကို900ကျပ်ကနေ400ကျပ်ထိတစ်ဖက်တွင်မြင့်တက်လာပါတယ်S1 season ကတပိတ်တာကို9300ကနေ9500ကျပ်ရှိပြီးတပိတ်တာကို100ကျပ်အနီလုံးစင်ကတပိတ်တာကို6400ကနေ6500ကျပ်ပေါက်သေးရှိပြီး900ကနေ900ကျပ်ကြာအသီးသီးဈေးမြင့်တက်လာတာကိုတွေ့ရပါတယ် အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
ဒီနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဗျာအခုတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်အလှည့်ကျပါပြီရုပ်ကျွင်းလောင်စာသုံးစွဲမှုအဆုံးသတ်ရေး COP28 နီလာကန်သဘောတူညီမှုရတဲ့အကြောင်းကိုတင်ဆက်ထားပါတယ်လူသားတွေပါဝင်ဇီဝမျိုးစုံမျိုးကွဲတွေရှင်သန်ရက်တည်းအတွက်အရေးကြီးလာတဲ့သမိုင်းဝင်သဘောတူညီမှုတရက်ကိုကုလသမဂ္ဂရဲ့ဥတုရာသီနီလာကန် COP28 မှာရရှိခဲ့ပါတယ်ကမ္ဘာအပူချိန်မြင့်တက်စေတဲ့ဖန်လောင်းဒဏ်ငွေထုတ်လွှင့်မှုကျဆင်းသွားအောင်ရုပ်ကျွင်းလောင်စာတွေကိုရှော့ချသွားဖို့ဆိုတဲ့အထင်ကြီးတဲ့သဘောတူညီမှုပါဝင်ပါလေ။ဒါပေမဲ့လည်းဒီသဘောတူညီမှုကိုဘလို့အကောင့်ထဲဖော်မလဲဆိုတဲ့မေးခွန်းတွေတော့ရှိနေပါတယ်။ဒီတစ်ပတ်ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်ညာ။
ဘာမြေကြီးပူနွေးလာတဲ့အဓိကဖန်လောင်းအိမ်တန်းငွေထုတ်လုပ်မှုတွေကိုရှော့ချရေးအာရဗ်စော်ဘွားများပြည်တော်စု UAE မှာကျင်းပတဲ့ဥတုရာသီညီလာခံ COP28 မှာသတင်းနှစ်ပတ်ကြာအချိန်နဲ့ဆေးဆက်ညှိနှိုင်းပြီးတဲ့နောက်နိုင်ငံတွေကြားသဘောတူညီလိုက်ကြပါပြီ။ဒီဇင်ဘာ23ရက်နေ့မှာပဲအခုလိုသမိုင်းဝင်သဘောတူညီမှုကိုပထမဆုံးရလိုက်တာဖြစ်ပါတယ်။ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပေါ်ပေါက်လာတဲ့သဘာဝဘေးဒဏ်တွေနဲ့အများဆုံးရင်ဆိုင်ရနိုင်ခြေရှိနေကြတဲ့နိုင်ငံတွေကတော့ဒီထက်မကဆောင်ရွက်ဖို့လိုတယ်လို့ထောက်ပြကြပါတယ
်။ The many initiatives announced here are climate action lifeline.
အခုရရှိလိုက်တဲ့သဘောတူညီချက်တွေဟာရာသီဥတုနဲ့ပတ်သက်ပြီးဆောင်ရွက်ရမယ့်ကိစ္စရပ်တွေဖြစ်ပါတယ်။အခုရလိုက်တဲ့သဘောတူညီမှုတွေဂတိကဝတ်တွေကိုအမှန်တကယ်အကောင့်ထဲဖော်မလားဆိုတာကိုတော့ကျွန်တော်တို့အာရုံစိုက်စောင့်ကြည့်သွားမှာဖြစ်ပါတယ်။
ဥရောပသမဂ္ဂရဲ့ဥတုရာသီရေယာအခြေအကဲကတော့ရုပ်ကျွင်းလောင်စာထုတ်ယူသုံးဆွဲမှုတွေအဆုံးသတ်ရေးလမ်းစဖြစ်စေမဲ့ဒီသဘောတူညီမှုရဖို့နှစ်ပေါင်း30နှစ်ပါအချိန်ယူခဲ့ရတယ်လို့ပြောပါတယ်။ဥရောပကော်မရှင်ကတော့ COP ညီလာခံမှာကမ္ဘာမြေကြီးအတွက်အရေးပါလာတဲ့သဘောတူညီမှုရလိုက်တဲ့အပေါ်ဝမ်းသာအားရကြိုဆိုခဲ့ပါတယ်
။ I think this is a global turning point.For the first time the world is committing to transition away from fossils.
ကမ္ဘာကြီးဟာအပြောင်းလဲဘက်ကိုဦးတည်သွားပါပြီ။ရုပ်ကျွင်းလောင်စာဆက်ပြီးအသုံးမပြုအောင်ဂရိပြုလိုက်ကြတာလည်းဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတန်းအများဆုံးကြုံရတဲ့တိုင်းပြည်တွေကိုကူညီမဲ့ရန်ပုံငွေကိုလည်းပထမဆုံးတည်ထောင်လိုက်နိုင်ပါပြီ။ရုပ်ကျွင်းလောင်စာကင်းမဲ့တဲ့ခေတ်တစ်ခုကိုဖန်တီးနိုင်တော့မဲ့အလားအလာတွေကိုလည်းတွေ့မြင်နေရပါပြီ။ဥရောပဟာဒီနေရာမှာရှေ့တန်းကရှိနေခဲ့ပါတယ်။တန်ရှင်စွန့်အင်နဲ့ပြည်တွင်းထုတ်စွန့်အင်ကဏ္ဍမှာလည်းအများအပြားရင်းနှီးမြှုပ်နှံခဲ့ကြပါတယ်။ဒါဟာ80ရှောက်လှမ်းရမယ်မှန်ကန်တဲ့လမ်းကြောင်းလည်းဖြစ်ပါတယ်
။ကဘာကြီးပူနွေးလာတဲ့အထိကဖလုံးအိမ်တန်းငွေထုတ်လုပ်မှုတွေကိုရှော့ချရေးအလွယ်တကူသဘောတူညီမှုရခဲ့တာတော့မဟုတ်ပါဘူး။ရှင်နန်ထုတ်လုပ်တင်ပို့တဲ့နိုင်ငံတစ်ခုဖြစ်တဲ့အာရဗ်စော်ဘွားများပြည်တော်စု UAE မှာကျင်းပတဲ့ဥတုရာသီညီလာခံမှာရုပ်ကျွင်းလောင်စာအရေးတရင်နှစ်ပတ်ကြာအခြေအနေဆေးဆန်းညီနိုင်ပြီးမှအခုလိုသဘောတူညီလိုက်ကြတာပါ။နိုင်ငံပေါင်း100ကျော်လောက်ကတော့ရုပ်ကျွင်းလောင်စာအသုံးပြုမှုကိုတဖြည်းဖြည်းအဆုံးသတ်သွားဖို့အထိပြင်းထန်တဲ့အသုံးအနှုန်းတွေနဲ့ရေးတာဖို့တိုက်တွန်းခဲ့ပါတယ်။ဒက်စီ၊ရင်နန်စီ၊ကြောင်မီသွင်းနဲ့တဘာဝတန်းငွေတို့လိုရုပ်ကျွင်းလောင်စာတွေကိုစွန့်အင်ကဏ္ဍကနေရှော့ချသွားဖို့စနစ်တကျနဲ့မျက်မျှတသက်အဆောင်ရွက်ဖို့ဆယ်စုနှစ်တစ်ခုအတွင်းမှာပိုးပြီးတော့အချိန်မြင့်ဆောင်ရွက်ဖို့စတဲ့အချက်တွေကိုအပြည့်အစုံသဘောတူညီချက်မှာထည့်သွင်းထားပါတယ်။ဖလောင်းနိုင်ငံအများဆုံးထုတ်လုပ်နေကြတဲ့တရုတ်နဲ့အမေရိကန်နိုင်ငံတို့ကလည်းတန်ရှင်စွန့်ရင်ထုတ်ရေးမှာပူးပေါင်းဆောင်ရွက်ဖို့ထပ်ပြီးတော့ကြေကွပ်ပြုခဲ့ကြပါတယ
် And the decision that came out of this clearly embraces transition
ရုပ်ကျွင်းလောင်စာကိစ္စဟာဥရုယာစီမီလာကန်ရဲ့ဆစ်ဆက်ညှိနှိုင်းမှုသဘောပိုင်းမှာပထမဆုံးပါဝင်လာတဲ့အဓိကအကြောင်းအရာဖြစ်ပါတယ
်
2050ပြည့်လွန်နှစ်မှာကာဗွန်ဓာတ်ငွေထုတ်လုပ်မှုတုံ့ညအထိကျဆင်းပြီးရုပ်ကျွင်းလောင်စာအသုံးပြုတာတွေလုံးဝအဆုံးသတ်သွားနိုင်တဲ့အထိရည်မှန်းထားပါတယ်ကျွန်တော်တို့ရင်ဆိုင်နေရတဲ့ရှုပ်ထွေးလာတဲ့ပြဿနာတွေထဲမှာရုပ်ကျွင်းလောင်စာကိစ္စကတစ်ခုအပါအဝင်ဖြစ်ပါတယ်ညီလာခံကဂရိကဝတ်ကိုအကောင့်ထဲပေါ်တဲ့နေရာမှာကြောင်မီးသွေးစက်ရုံတစ်တွေထပ်မဆောက်ဘဲရပ်ပစ်လိုက်တာကအလွယ်ကူဆုံးဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်ကျွန်တော်တို့ဆက်ပြီးတိုက်ပွဲဝင်သွားမှာပါ
2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတဲ့ပါရီသဘောတူညီမှုအရ1850နဲ့1900ပြည့်လို့နဲ့စစ်မှုခေတ်ဦးကာလကကမ္ဘာအပူချိန်ထက်1.5ဒီဂရီဆဲလ်ဆီယက်ကျော်မသွားအောင်ထိန်းနိုင်ဖို့ဆိုရင်တော့လာမယ့်ဆယ်နှစ်ကအခရာကြပါတယ်လက်ရှိမှာတင်ကပဖြန်းမြအပူချိန်က 1.2 ဒီဂရီဆဲလ်ဆီယက်ကိုကျော်လွန်သွားပါပြီ။အလားတူပဲ2023ခုနှစ်အတွင်းဆိုးဝါးပြင်းထန်လာတဲ့မိုးကောင်းရေရှားမှုတွေပုံမအပြင်းလာတဲ့ဆိုင်ကလုန်းမုန်တိုင်းတွေနဲ့ပျက်စီးဆုံးရှုံးမှုကြီးမားလာတဲ့တောမီကြီးတွေနဲ့ကမ္ဘာသဝရင်ဆိုင်ခဲ့ရတာပါ။သိပ္ပံပညာရှင်တွေကလည်း2023ခုနှစ်ဟာနှစ်ပေါင်းသသိန်းလောက်အတွင်းအပူဆုံးနှစ်တစ်ခုဖြစ်တယ်လို့ပြောဆိုကြပါတယ်။COP28 ညီလာခံကိုတက်ရောက်ခဲ့တဲ့ဥတုရာသီပြောင်းလဲမှုရေးရာ E3G တင်းတန်းအဖွဲ့အကြီးတန်းသူတွေသည် Elden Mayer ကအခုလိုထောက်ပြပါတယ်။
This will translate into real action in the real world.
လက်တွေ့ဘဝမှာအမှန်တကယ်အကောင်အထည်ပေါ်ကြမယ်လို့မျှော်လင့်ပါတယ်။ပါရီသဘောတူညီမှုမှာဂရီးပြုခဲ့ကြတဲ့အတိုင်းဆက်လက်ဆောင်ရွက်တာမျိုးတစ်ခုတည်းတင်မကဘဲစီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံသူတွေနဲ့မြို့တော်ဝင်တွေအုပ်ချုပ်ရေးမှုတွေစတဲ့အခြားကဏ္ဍတွေဘက်ကလည်းပါဝင်ဆောင်ရွက်ဖို့လိုပါတယ်။ရုပ်ကျွင်းလောင်စာထုတ်ယူအသုံးပြုမှုတွေမကြခင်အဆုံးသတ်တော့မယ်ဆိုတာကတော့ရှင်းပါတယ်။အများကမျှော်လင့်သလောက်မြန်မြန်ဆန်ဆန်တော့ဖြစ်လာမှာမဟုတ်ပေမဲ့အဲ့ဒီလိုဖြစ်လာတော့မယ်ဆိုတာကိုတော့အတင်းအရှာတွေ့နေရပါပြီ
။တချိန်တည်းမှာနေဆွမ်းအင်နဲ့လေဆွမ်းအင်တို့လိုပြန်ပြေမြေဆွမ်းအင်တွေကို2050ပြည့်လို့နဲ့မှာသုံးဆပို့ပြီးတော့ထုတ်လုပ်နိုင်ဖို့ကာဗွန်တန်ခွေသန့်စင်တဲ့နည်းပညာတွေကာဗွန်တန်ခွေတွေကိုဖိုင်းယူတိုလောင်သိမ်းဆည်းတဲ့နည်းပညာတွေမှာတိုးမြင့်ဆောင်ရမယ့်ကိစ္စရပ်တွေကိုလည်းအခုသဘောတူညီထက်မှာထည့်သွင်းထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းရုပ်ကျွင်းလောင်စာအသုံးပြုမှုဟာကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေတဖြည်းဖြည်းပျောက်ကွယ်သွားမှာဖြစ်ပြီးအခုသဘောတူညီမှုကတိတ်ပြီးတော့အချိန်မနှောင်းဘူးလို့မျှော်လင့်ကြောင်းလဲလူမှုကွန်ရက်ဖြစ်တဲ့ X မှာပြောဆိုရေးသားချပါတယ်။ကျမနောင်လာပ
ါ။နန်းလောင်တက်ဆက်ခဲ့တာပါ VOA ရဲ့စီစဉ်တွေကို bambi.voanews.com ရဲ့ပင်မစာမျက်နှာလဲရပင်မတွေ့ရတဲ့ဓာတ်ရိုက်နားဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလော TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုတွေကိုကန္ဓာအလိုက်အလွယ်တကူပြန်လည်ကြည့်ရှုနိုင်ပါတယ်ဗျာ။အခုကြမ်းနေတဲ့အချိန်အထောက်အထားမှာတော့သတင်းအချင်းချုပ်ကိုကျွန်တော်ကပဲပြောပြပါမယ်ခင်ဗျာ။ဟာမတ်စ်ကတစ်စက္ကန့်အဖြစ်ဖမ်းဆီးခံထားရသူတွေရဲ့မိသားစုတွေကစနေနေ့တုန်းကအစ္စရေးနိုင်ငံတယ်အဘီစ်မှာစနပ်ပြခဲ့ကြပြီးတစ်စက္ကန့်နေလွတ်မြောက်ဖို့အတွက်အစ္စရေးအစိုးရအနေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့တောင်းဆိုကြပါတယ်။အချိန်တည်းမှာပဲ Israel Moses ထောက်လိုင်းရဲ့အကြီးအကဲဟာခတ္တဝင်းကြီးချုပ်နဲ့တောက်ကြံနေနှောင်းပိုင်းမှာဥရောပမှာတွေ့ဆုံခဲ့ပြီးအပြစ်ခတ်ရစရေးပါလက်စတိုင်းအကျဉ်းသားနဲ့တစားကနေလဲလှယ်ရေးတွေဆွေးနွေးခဲ့ကြပါတယ်။တခါမလေးရှားရဲ့ပင်လယ်ရေကြောင်းလုံခြုံရေးကိုမြင့်တင်ဖို့ American Dollar 1.8 သန်းတန်ဖိုးရှိတဲ့လုံခြုံရေးအကူအညီပေးရေးသဘောတူစာချုပ်ကိုဂျပန်နဲ့မလေးရှားနိုင်ငံတွေကစနေနေ့မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အာရှနိုင်ငံတွေကြားအင်အားကြီးတရုတ်ကိုတံပြန်မှုကြိုးပမ်းနေချိန်မှာလေရှားကအခုလိုဂျပန်နဲ့သဘောတူခဲ့တာပါ။ရီမင်ကဟူတီတပုံတွေထိမ့်ချုပ်ထားတဲ့နေရာတွေကနေပစ်ခတ်ခဲ့တဲ့ဒါဇင်နဲ့ချီတဲ့ drone တွေကိုပင်လယ်နီထဲမှာရှိတဲ့အမေရိကန်ဖြတ်သင်းဘောကပစ်ချနိုင်ခဲ့တယ်လို့အမေရိကန်စစ်တပ်ကစနေနေ့မှာထုတ်ပြန်ပါတယ်။မြန်မာသတင်းတွေထဲမှာတော့ညီနောင်မမိတ်တပ်ဖွဲ့တွေဟာတရုတ်မြန်မာကုန်သွယ်ရေးအဓိကနေရာဖြစ်တဲ့မူဆယ်105မိုင်အပြင်နမ်ဆန်မြို့ကိုပါသိမ်းနိုင်ခဲ့တယ်လို့စနေနေ့ကပြောပါတယ်။တရုတ်ဆိုရကစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မမိတ်ကြားဝင်ရောက်နှိမ့်နှိုင်းပေးခဲ့တယ်လို့ပြောဆိုပြီးနောက်တနေ့မှာပဲတောက်ကြာနေ့မှာနန်းဆန်ကိုသိမ်းနိုင်ခဲ့တယ်လို့ TNL တန်းလွတ်မြောက်ရေးတပ်မတော်ကဘုံမှုချုပ်တာဖုံးကျော်က AFP ကိုပြောပါတယ် TNL ရဲ့ Facebook စာမျက်နှာမှာလည်း TNL တာဝန်ရှိသူတွေနန်းဆန်မြို့ကိုသွားပြီးဖမ်းမိတဲ့စစ်သုံးပန်းတွေကိုစစ်ဆေးတဲ့ပုံတွေဖော်ပြထားပါတယ်အနာသိန်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်းဆန်အနီးတိုက်ပွဲတွေဆက်ဖြစ်နေတုန်းပဲလို့တောက်ကြာနေ့ကမြမရုံမြင့်တန်ကြား MRTV ကိုပြောဆိုထားပါတယ်ခင်ဗျာထိတ်တန့်တဲ့အကျဉ်းတွေကတော့ဒီလောက်ပါပဲအခုမနေ့ခင်အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ဗျ VOA American တန်ကထုတ်လင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်ကို့ဒေတာတွင်းကသတင်းထူးတွေကိုပေးပို့လိုတယ်ဆိုရင်တော့ burmese.voanews.com ကိုပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကို Radio အပြင် VOA Website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်ဗျာပရိသတ်တွေရဲ့ဝေဖန်အကြံပေးတဲ့မှတ်ချက်တွေကိုလည်း social media page တွေထုတ်လွှင့်ချက်တွေအောက်မှာရေးသားနိုင်တယ်လို့ကျွန်တော်တို့ bami.voa.news.com ကိုလည်းပို့ပို့နိုင်ပါတယ်ခင်ဗျာအခု next ခင်အစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာတော်တော်ရှင်နေတဲ့ကွာမြမပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းသ တော့ကခတ်တဲ့ရှင်းပြမီကျမ်းမာရှင်လမ်းပါစေကျွန်ရင်းကြိုင်းပါခင်ဗျာ